Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့အောက်တိုဘာလ12ရက်တနင်္လာနေ့ညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆွေမြတ်မောင်ပါရှင်။ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုတရားရုံးချုပ်တရားသူကြီးတဲ့အဖြစ်ခန့်အပ်ဖို့ American သမ္မတရွေးချယ်ထားတဲ့ Amy Coney Barrett ကတရားရုံးတွေဟာအစိုးရမူဝါဒတွေချမှတ်နိုင်ရေးအဆုံးဖြတ်ပေးတဲ့နေရာတွေမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။သူ့ကိုတရားရုံးချုပ်တရားသူကြီးတဲ့အဖြစ်ခန့်အပ်တဲ့မတဲ့ဒီနေ့အထက်လွှတ်တော်မှာကြားနာမှာဖြစ်ပါတယ်။ကြားနာပွဲမှာပြောကြားမဲ့သူ့ရဲ့အဖွဲ့မိန့်ခွန်းကိုကြိုတင်ထုတ်ပြန်ရမှာအစိုးရမူဝါဒတွေနဲ့အုပ်ချုပ်ရေးဆိုင်ရာအဆုံးအဖြတ်ကိုပြည်သူတွေကိုတာဝန်ခံထားတဲ့သမ္မတနဲ့လွှတ်တော်တို့ကသာချမှတ်ရမှာဖြစ်ပြီးတော့ဒီလိုဆုံးဖြတ်ချက်မျိုးတရားရုံးတွေကချမှတ်ပေးဖို့အများပြည်သူကမျှော်လင့်မထားတဲ့သလိုတရားရုံးတွေကလည်းမကြိုးစားတဲ့ဘူးလို့យေတာထားပါတယ်။သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့အသက်48နှစ်အရွယ် Conservative အတွင်းမြင်ပြင်းထန်သူ Amy Coney Barrett ကိုခန့်အပ်တဲ့မတင်အထက်လွှတ်တော်တရားရေးကော်မတီမှ၄ရက်ကြားနာမှာဖြစ်ပါတယ်။Republican အမတ်အများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်ကသမ္မတရွေးကောက်ပွဲမတိုင်ခင်ရှားတက်ပံရာထူးအတွက်သူ့ကိုအောက်တိုဘာလအကုန်မှာအတည်ပြုနိုင်ဖို့အတွက်တိုက်တိုက်တွန်းတွန်းလုပ်နေပါတယ်။ American ပြည်ထောင်စုပြည်내တချို့မှာချိုဂျင်မဲရီစတင်ပေးနေကြပြီဖြစ်တာမို့အသစ်တက်လာမဲ့သမ္မတကသာတရားရုံးချုပ်တရားသူကြီးတစ်ကိုရွေးချယ်တဲ့နယ်လို့ Democrat အမတ်တွေကပြောပြီး Amy Coney Barrett ကိုခန့်အပ်ရေးကိစ္စကန့်ကွက်နေကြပါတယ်။American သမ္မတရွေးကောက်ပွဲအတွက်အရေးပါတဲ့ Florida ပြည်နယ်ကိုဒီကနေ့သွားရောက်မဲဆွယ်စည်းရုံးမယ်လို့သမ္မတ Donald Trump ကပြောပါရယ်။ COVID-19 အတည်ပြုလူနာဖြစ်တဲ့သမ္မတ Trump ကသူ့အပြည့်အဝနေကောင်းနေကြောင်းနဲ့ယောဂဘူးလုံးဝကင်းရှင်းသွားပြီဖြစ်ကြောင်း Evangelical ဘာသာရေးအသင်းခေါင်းဆောင်တွေနဲ့တနင်္ဂနွေနေ့ကတယ်လီဖုန်းဆက်သွယ်ပြောကြားစင်မှာပြောကြားခဲ့ပါရယ်။ရွေးကောက်ပွဲအနိုင်ရဖို့အတွက်သူအပြင်းထန်ကြိုးစားနေပြီးဒီနေ့တနင်္လာနေ့မှာ Florida ပြည်နယ်ကိုသွားမှာဖြစ်တယ်လို့လည်းသမ္မတ Trump ကပြောပါရယ်။သမ္မတမှာ COVID-19 ရောဂါပိုးကူးစက်နေပြီလို့အောက်တိုဘာလ2ရက်နေ့တုန်းကအတည်ပြုခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးနေလက်မဲဆွယ်ပွဲလုပ်မှာဖြစ်ပါတယ်။ Florida ပြည်နယ်အပြင်ရွေးကောက်ပွဲမှာအချိန်နဲ့ရှင်ပြိုင်ကြရမယ်။ Pennsylvania ပြည်နယ်ကိုအင်္ဂါနေ့မှသွားရောက်မဲဆွယ်ဖို့ရှိပါတယ်။ဒါအပြင်ဗုဒ္ဓဟူးနေ့မှာ Iowa ပြည်နယ်၊ကြာသပတေးနေ့မှာမြောက် Carolina ပြည်နယ်တွေစီကိုသမ္မတ Trump သွားရောက်မဲဆွယ်ပွဲတွေလုပ်မယ်လို့ Reuters သတင်းကပြောပါတယ်။သမ္မတ Trump ကသူဟာ COVID-19 ရောဂါကင်းရှင်းသွားပြီလို့တနင်္ဂနွေနေ့ကပြောကြားခဲ့ပေမဲ့ဆေးစစ်သိရတဲ့အဖြေလားဆိုတာကိုတော့တိတိကျကျရှင်းရှင်းလင်းလင်းပြောကြားခြင်းမရှိပါဘူး။2020ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုလေလံဈေးကွက်တိုးတက်အောင်လုပ်ခဲ့ကြတဲ့ American စီးပွားရေးပညာရှင်နှစ်ယောက်ပူတွဲရရှိသွားပါတယ်
။ The Royal Swedish Academy of Sciences has today decided to award the Sveriges Riksbank Prize in Economic Sciences in memory of Alfred Nobel.jointly to Paul R. Milgram and Robert B. Wilson for improvements to auction theory.
လေလံဈေးကွက် theory ပိုကောင်းအောင်နဲ့လေလံဈေးကွက်ပုံစံတစ်ကိုဖန်တီးခဲ့ကြတဲ့ American စီးပွားရေးပညာရှင် Paul R. Milgram နဲ့ Robert B. Wilson တို့ကိုစီးပွားရေးဆိုင်ရာ Nobel ဆုချီးမြှင့်ကြောင်းဆုရွေးချယ်တဲ့ Sweden တော်ဝင်သိပ္ပံ Academy အတွင်းရေးမှူးချုပ်ကကြေညာသွားတာပါ theory ပိုင်းဆိုင်ရာအခြေခံလေ့လာတွေ့ရှိမှုကလူမှုအတိုင်းဝိုင်းအတွက်အကျိုးရှိတဲ့တည်ထွင်မှုဖြစ်တယ်ဆိုတာကိုသူတို့လေ့လာဖန်တီးခဲ့တဲ့လေလံဈေးကွက်သစ်ပုံစံကတည်ပြနေတယ်လို့ဆူရွေးချယ်သူတွေကပြောပါရယ်။ပိုတိုးတက်လာတဲ့လေလံဈေးကွက် theory နဲ့လေလံဈေးကွက်ပုံစံသစ်တွေကြောင့်ကမ္ဘာတဝန်းကရောင်းသူဝယ်သူနဲ့ဝင်ငွေခွန်ဆောင်သူတွေပို့ပြီးတော့အကျိုးရှိစေခဲ့တယ်လို့ Nobel ဆူရွေးချယ်ရေး website ပေါ်မှာရေးသားထားပါရယ်။သူတို့တည်ထွင်တဲ့လေလံဈေးကွက်ပုံစံသစ်ကို radio frequency တွေသတ်မှတ်ကြငါးဖန်းကိုတာခွဲတာ၊လေရင်ဆင်းလန်းတက်မှတ်တာ၊ဓာငွေထုတ်လုပ်မှုပမာဏခွင့်ပြုတာတွေမှာအသုံးပြုနေတာကြောင့်လူတိုင်းရဲ့နေစဉ်ဘဝအပေါ်မှာတက်ရောက်မှုရှိခဲ့တယ်လို့ရှင်းပြထားပါတယ်။ဆူဂျေး Swedish Corona 10တန်းကို Nobel စီးပွားရေးဆုရှင်နှစ်ယောက်အညီအမျှခွဲဝေရရှိမှာဖြစ်ပါတယ်။ရေခဲခွင်းတင်မောကြီးနဲ့မြောက်ဝေရုံးစွန်းမှတနစ်ကျော်သွားလာပြီးလေ့လာခဲ့ကြတဲ့သိပ္ပံပညာရှင်တွေကအာတိတ်သမုတ်တရားကြီးအရေးပြောနေတာကြောင့်ရေခဲတွေကြအသက်ရှင်နေထိုင်တဲ့တံတားတွေပေချေနေကြသလိုရေခဲလုံးဝမရှိတဲ့နွေရာသီကာလတွေဖြစ်လာမယ်လို့သတိပေးလိုက်ပါတယ်။ Germany နိုင်ငံ Alfred Wegener Institute ပိုင်းရေခဲခွင်းသင်္ဘောကြီးနဲ့လေ့လာခဲ့ကြတဲ့နိုင်ငံပေါင်း20ကသိပ္ပံပညာရှင်300ကျော်ဟာဒီကနေ့ Germany နိုင်ငံကိုပြန်ရောက်လာစဉ်မှာအခုလိုသတိပေးလိုက်တာပါ။အတိတ်ဆဝိုင်းမှာကဘာကြီးပူနွေးလာမှုရဲ့တရားမှုကိုသိပ္ပံပညာရှင်တွေမျက်မြင်တွေ့ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီနေရာဟာရာသီဥတုပြောင်းလဲဖောက်ပြန်မှုဗဟိုချက်မှဖြစ်နေတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ Avery Bolaston လို့နာမည်ပေးထားတဲ့ရေခဲခွင်သင်္ဘောကြီးနဲ့ American, Britain, ပြင်သစ်ရုရှားတရုတ်စတဲ့နိုင်ငံပေါင်း20ကသိပ္ပံပညာရှင်300ကျော်ဟာမျက်ဝင်ယူဆွန်ဒေတာကို389ရက်ကြာလှည့်လည်တွားရောက်လည်လာခဲ့ကြတာဖြစ်ပါတယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။မင်္ဂလာပါရှင်ကျွန်မများသစင်အောင်မှာသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပိုးဟာတာမန်မာကျိုးတဲ့မြေနေပြည်တွေပေါ်မှာ28ရက်ကြာအသက်ရှင်နေနိုင်တယ်လို့ဩစတြေးလျနိုင်ငံကသိပ္ပံပညာရှင်တွေကပြောပါတယ်။ဩစတြေးလျအမျိုးသားသိပ္ပံဆိုင်ရာသုတေသနအဖွဲ့ CSIRO ရဲ့လေ့လာတွေ့ရှိချက်အရရာသီတုပ်ကွေးနဲ့နှိုင်းယှဉ်ရင် COVID-19 ရောဂါကိုဖြစ်စေတဲ့ SARS-CoV-2 ဗိုင်းရပ်စ်ပိုးကတာမန်မြေနေပြည်တွေပေါ်မှာအပူချိန် 20 ဒီဂရီဆယ်ဆီယပ်စ်အထိ28ရက်အသက်ရှင်နေနိုင်တာကိုတွေ့ရတယ်လို့တနင်္လာနေ့တုန်းကထုတ်ပြန်တဲ့ရောဂါပိုးမွားဗီဒါဆိုင်ရာဂျာနယ်မှာဖော်ပြထားပါတယ်။အလားတူအခြေအနေမျိုးမှာရာသီတုကွေးဗိုင်းရပ်စ်က18ရက်အထိအသက်ရှင်နေနိုင်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ပိုးကအပူချိန် 40 ဒီဂရီဆယ်ဆီယပ်အောက် 24 နာရီလောက်ကြာရင်ကူးစက်မှုရပ်တန့်သွားတယ်လို့ဒီဂျာနယ်ထဲမှာဖော်ပြထားပါတယ်။ဒါပြင်ဒီရောဂါပိုးကငွေဆက်ကူဖန်သားပြင်နဲ့တံမဏိပစ္စည်းစားတဲ့တာမန်မျက်နှာပြင်တွေပေါ်မှာအသက်ရှင်နေနိုင်တယ်လို့ CSIRO သိပ္ပံပညာရှင်တွေကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကကိုရိုနာဗိုင်းရပ်စ်ကရောဂါကန့်သက်ထိန်းချုပ်ရေးသတိပေးတားမြစ်ချက်အသစ်တွေကိုဒီကနေ့ပါလီမန်မင်ခွန်အတွင်းပြောကြားသွားဖို့စီစဉ်ထားပါတယ်။နိုင်ငံတွင်းရောဂါကူးစက်မှုအနည်းအများလိုက်နေရာခွဲခြားသတ်မှတ်သွားမှာဖြစ်ပြီးစားသောက်ဆိုင်တွေနဲ့အရက်ဘားတွေကိုကန့်သက်ပြီးဖွင့်ခွင့်ပြုဖို့စီစဉ်ထားပါတယ်။ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းကပြန်မြင့်တက်လာနေပြီးအထူးသဖြင့်နိုင်ငံအနောက်မြောက်ပိုင်း Liverpool, Merseyside, Manchester နဲ့ Newcastle မြို့တွေမှာကူးစက်မှုနှုန်းများနေတာပါ။အခုထိတနိုင်ငံလုံး COVID-19 ကြောင့်သေဆုံးသူ 42,000 ကျော်ရှိနေပြီဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူပေါင်း 38.4 သန်းကျော်ရှိပြီးသေဆုံးသူ 10 သန်းကျော်ရှိတယ်လို့ Johns Hopkins ကတူကိုရိုနာဗိုင်းရပ်စ်သုတေသနစင်တာစီးရင်တွေကဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာရောဂါကူးစက်သူ 9 သန်းကျော်နဲ့သေဆုံးသူ 38,300 ကျော်ရှိပြီး American ပြည်ကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံကလူဦးရေ9သန်းကျော်ရှိတဲ့ချင်တောင်မြို့မှာမွားရဲ့အတွင်မျိုးလုံးကျော် COVID-19 ရောဂါစစ်ဆေးမှုကိုဒီကနေ့စတင်ပြုလုပ်နေပါတယ်။နိုင်ငံခြားကပြည်ယောက်လာသူတွေတဲ့ COVID အတည်ပြုလူနာတွေကိုကုသပေးနေတဲ့ဆေးရုံတစ်ခုနဲ့ဆက်နွယ်ပြီးကူးစက်သူ12ယောက်ထဲမှနေတွေ့ရှိခဲ့ပြီးတဲ့နောက်အခုလိုတမျိုးလုံးစစ်ဆေးမှုတွေပြုလုပ်နေတာဖြစ်ပါတယ်။ချင်တောင်မြို့မှာတနင်္ဂနွေနေ့ကရောဂါပိုးကူးစက်ခံထားရပြီးရောဂါလက္ခဏာမပြတဲ့သူ3ယောက်တွေ့ခဲ့တဲ့အတွက်သူတို့နဲ့ထိတွေ့ခဲ့သူ380ကျော်ကိုစစ်ဆေးခဲ့တာမှာကူးစက်သူ9ယောက်ထပ်ပြီးတော့တွေ့ခဲ့တာပါယောဂါစစ်ဆေးထိန်းချုပ်သွားနိုင်ဖို့ချင်းတောင်မြို့ကိုအစိုးရအမျိုးသားကျန်းမာရေးကော်မရှင်ကကျန်းမာရေးအဖွဲ့တစ်ဖွဲ့ဒီကနေ့ဆေးလွှတ်ထားပါတယ်တရုတ်နိုင်ငံမှာဒီနေ့အစောပိုင်းကလေးကစလူယောဂါကူးစက်မှုနှုန်းတိတိတန်တန်ကြာဆင်းလာနေပြီမဲ့ယောဂထိန်းချုပ်ရေးလမ်းညွှန်ချက်တွေကိုတော့လိုက်နာဖို့တင်းတင်းကြပ်ကြပ်သတိပေးထားပါတယ်။နိုင်ငံတွင်းအခုထိ COVID-19 ကူးစက်သူ 15,000 ကျော်နဲ့သေဆုံးသူက 4,600 ကျော်ရှိပါတယ်ရှင်။တရုတ်နိုင်ငံကထိုင်ဝမ်ကျွန်းကိုကျူးကျော်ထူးဆစ်ဆင်နွှဲတဲ့ပုံသဏ္ဍာန်စီးရီးလေ့ကျင့်မှုကိုထိုင်ဝမ်အမျိုးသားနေမှာပြုလုပ်ခဲ့ပါတယ်။အနှစ်သာရရှိတဲ့နှစ်ဖက်ဆွေးနွေးပွဲတွေလုပ်ဖို့ထိုင်ဝမ်သမရချိုင်အင်ဝါနာတောင်းဆိုလိုက်ပြီးတဲ့နောက်မှာစီးရီးလေ့ကျင့်မှုတွေကိုစနေနေ့ကတရုတ်တို့ကပြုလုပ်ခဲ့တာပါ။ဒီလိုညပိုင်းထူးဆစ်ဆင်တိုက်ခိုက်ဟန်ပြုလုပ်တဲ့စီးရီးလေ့ကျင့်မှုမှာဒရုန်းယာဉ်တွေအထူးတပ်ဖွဲ့တွေနဲ့လေကြောင်းချီတပ်ဖွဲ့တွေနေရာစုံရွေရှားလှုပ်ရှားမှုတွေပါဝင်ကြောင်းတရုတ်နိုင်ငံပိုင် CCTV သတင်းဌာနကပြောပါတယ်။ထိုင်ဝမ်ကိုစီးနင်းသိမ်းပိုက်တဲ့စီးရီးလေ့ကျင့်မှုဖြစ်စဉ်တစ်ခုလုံးကိုတရုတ်မီဒီယာကအခုလိုအသေးစိတ်ထုတ်ဖော်ပြောကြားတာဟာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။တရုတ်စစ်လေယာဉ်တွေထိုင်ဝမ်ရေလဲကြားအလင်းမြင်းကြောင်းကိုနေ့စဉ်နေ့ပါဖျက်ချော်ပြန်တမ်းပြီးတရုတ်တို့ကထိုင်ဝမ်ကိုစီးရီးအရာဖိအားပေးနေတာကြောင့်ထိုင်ဝမ်ရေလဲကြားမှာသတင်းပတ်အတော်ကြာတင်းမာမှုတွေမြင့်တက်နေတာဖြစ်ပါတယ်။တိုင်ဝမ်လေကြောင်းကောက်ွယ်ရေးဆောင်မှုတနင်္ဂနွေနေ့ကတရုတ်စစ်လေယာဉ်တစ်စင်းဖျက်ချော်ဝင်ရောက်ခဲ့ကြောင်းထိုင်ဝမ်အမျိုးသားကောက်ွယ်ရေးဌာနကပြောလာကြောင်းဒါဟာစက်တင်ဘာ16ရက်နေ့ကစပြီး18ကြိမ်မြောက်ကျူးကျော်ဝင်ရောက်မှုလည်းဖြစ်ပါတယ်။တိုင်ဝမ်ရေးလက်ကြားအခြေအနေကတကယ်ပဲတင်မာနေကြောင်းအမျိုးသားနေ့အခမ်းအနားမှာတိုင်ဝမ်သမ္မတကပြောလိုက်ပြီးအနှစ်သာရရှိတဲ့နှစ်ဖက်ဆွေးနွေးပွဲတွေကျင်းပဖို့တောင်းဆိုခဲ့ပါတယ်ရှင်။တနင်္ဂနွေနေ့ကကစားတဲ့ American အမျိုးသား Basketball NBA ပြိုင်ပွဲမှာ မိုင်ယာမီဟီးတ်အသင်းကိုအနိုင်ကစားပြီးတဲ့နောက်လော့စ်အန်ဂျလိစ်လေးကာ့စ်အသင်းကအမေရိကန်အမျိုးသားဘတ်စကတ်ဘောအဖွဲ့ချုပ်ချန်ပီယံဖြစ်လာခဲ့ပါတယ်။နာမည်ကျော်အမေရိကန်ဘတ်စကတ်ဘောသမားလီဘရွန်ဂျိမ်းစ်ဦးဆောင်တဲ့လေးကာ့စ်အသင်းကမိုင်ယာမီဟီးတ်အသင်းကို106မှတ်93မှတ်နဲ့အနိုင်ရခဲ့တာဖြစ်ပြီးလီဘရွန်ဂျိမ်းစ်ကိုယ်တိုင်လည်းပြိုင်ပွဲရဲ့တန်ဖိုးအရှိဆုံးကစားသမားဆုကိုရရှိသွားခဲ့တာပါ။အမေရိကန်အမျိုးသားဘတ်စကတ်ဘောပြိုင်ပွဲဝင်အသင်း၃သင်းအတွက်ကစားဘူးတဲ့ဂျိမ်းစ်ဟာအခုဆိုရင်အဖွဲ့ချုပ်စံချိန်တင်ချန်ပီယံစုပေါင်း18ဆုရထားပြီးဖြစ်ပါတယ်။တင်းနေဦးနေနေကကစားပွဲမှာပထမပိုင်းကလေးကလော့စ်အန်ဂျလိစ်လေးကာ့စ်အသင်းကမိုင်ယာမီဟီးတ်အသင်းကို64မှ36မှတ်နဲ့ဦးဆောင်နေခဲ့တာပါ။လော့စ်အန်ဂျလိစ်လေးကာ့စ်အသင်းကရဟယင်ပြတ်ကျပြီးကွယ်လွန်သွားခဲ့သူအသင်းသားနာမည်ကျော်ကစားသမားကိုဘီ-ဘရိုင်ယန့်ကိုရည်စူးပြီးတော့ဒီနေ့ရသည့် NBA ပြိုင်ပွဲကိုကစားခဲ့တာပါ။COVID-19 ကယောဂါဖြစ်နေချိန်မှာ NBA ကစားသမားတွေယောဂါမကူဆက်ဖို့အသင်းတွေကကစားသမားအလုံးကို Florida ပြည်နယ်ကနေရာတစ်ခုထဲမှာတည်တံ့စုစည်းနေထိုင်ပြီးကစားဖို့စီစဉ်ပေးခဲ့ပြီး NBA ပြိုင်ပွဲကိုအခုလိုအောင်မြင်မြင်အဆုံးသတ်နိုင်ခဲ့တာလည်းဖြစ်ပါရဲ့ရှင်တို့ရရှင်များရှင်တနင်္လာနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ COVID-19 ရောဂါကြောင့်သေဆုံးမှုနဲ့ကူးစက်မှုတွေစံချိန်တင်တိုးလာနေတာကြောင့်ထိ ंछ ုံနိုင်အောင်ကျန်းမာရေးတာဝန်ရှိသူတွေအရှိန်မြှင့်ဆောင်ရွက်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ COVID ပိုးရိပ်လူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာအတူပြုလူနာတွေကိုသီးသန့်ထားရှိနိုင်မှုစင်နာရီထပ်တိုးထားသလိုရောဂါလက္ခဏာရှိသူတွေကိုထားရှိကူးသားနိုင်မှုအတွက်လည်းဆေးရုံတွေမှာပြင်ဆင်နေပါတယ်။တလားကျော်အောင်ကူးစက်သူအရေးအတွက်စက်တိုက်တူလာနေတာကိုထိန်းချုပ်နိုင်မှုကြိုးစားနေရတော့မယ်လို့လည်းရန်ကုန်တိုင်းကိုဗစ်ကော်မတီဒီဘုတ်ပထဒေါက်တာဆော်ဝေဆိုးကပြောပါတယ
်ကျွန်တော်တို့ဟာအခုအချိန်မှာထိန်းသိမ်းနိုင်မှုမရရှိသေးပါဘူးအားလုံးသိတဲ့အတိုင်းပဲကျွန်တော်တို့စစ်တဲ့အားလည်းတက်လာပါတယ်စစ်ဆေးမှုများလာတဲ့အတွက်ပိုးတွေးရှိသူများလည်းများပြားလာဟိုပိုးရှိတွေးရှိသူများများပြားတဲ့နှုန်းဟာဆက်ပြီးတော့တက်နေတာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့တော့လောလောဆယ်ထိတ်သိမ်းနိုင်တာမရှိသေးပါဘူးဒါပေမဲ့သိပ်ပြီးသိုးဝါနေသလားလို့ကျွန်တော်တို့မေးရင်တခြားတိုင်းပြည်တွေရဲ့အနေအထားနဲ့ကျွန်တော်တို့ရှင်နှိုင်းပြီးဖြေရမှာဖြစ်ပါတယ်ကျွန်တော်တို့အခုဒီရန်ကုန်ဖြစ်ခဲ့တာဆိုရင်တကယ်တော့6ပတ်လောက်ရှိပါကျွန်တော်တို့လူဦးရေ9တန်း7တန်းနဲ့ရှင်နှိုင်းနိုင်တဲ့လန်ဒန်တို့ပဲရစ်တို့ပေါ့နော်သူတို့ဒီမှာ7တန်း9တန်းလောက်ရှိပါသူတို့နဲ့နှိုင်းရှင်ပြီးတော့သူတို့နိုင်ငံနေရဲ့ဖြစ်ပွားမှုနှုံးနဲ့သို့သောသေဆုံးတဲ့နှုံးရှင်ကြည့်မယ်ဆိုရင်ကျွန်တော်တို့ရန်ကုန်ဟာမြေလူတူတစ်ယောက်ရေကိုမှကျွန်တော်တန်ဖိုးလဲထားပါတယ်ဒါပေမဲ့အဲ့ဒီတိုင်းပြည်အဲ့ဒီနိုင်ငံနေနဲ့စရင်ကျွန်တော်တို့ဟာအများကြီးအခြေအနေကောင်းနေပါသေးတယ်လို့ပြောရင်ရပါတယ်ဒါကိုကျဉ်းတ်လို့ပြောတာပေါ့ကျွန်တော်တို့တူတစ်ယောက်မှမဖြစ်ချင်ဘူးတစ်ယောက်ရဲ့အသက်မဆုံးရှုံးခြင်းမဆုံးရှုံးစေခြင်းမအဲ့ဒါကြောင့်လည်းကျွန်တော်တို့အစွမ်းကုန်ကြိုးစားနေ
ကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ကိုဗစ်လူနာတွေဆေးရုံစင်ဝင်ရသူသတ်မှတ်ချက်ကိုပြောင်းလဲလိုက်တဲ့နောက်မှာမနေ့ကတည်းရက်ထင်ပါတယ်ဆေးရုံစင်ဝင်ရသူက2692ဦးရှိခဲ့ပါတယ်ယောဂလက္ခဏာမရှိတဲ့လူနာတွေကိုတက်ခွဲအတီးပြူပြီးတဲ့နေ့ကစားလို့ဆေးရပြည့်တဲ့နေ့မှာဆေးရုံစင်ဝင်ပြုလိုက်ပြီးယောဂလက္ခဏာရှိသူတွေကိုတော့အတီးပြူပြီး17ရက်အကြာမှာဆေးရုံစင်ဝင်ပြုထားတယ်လို့ဒေါက်တာဆိုဝေဆိုးကပြောပါတယ
်ပိုးတွေ့ပြီး10ရက်မြောက်ဆိုရင်သူလူဟာတခြားသူကိုမကူးဆက်နိုင်တော့ဘူးဆိုတာဒီကမ္ဘာလုံးကဒါလက်ခံနဲ့နောက်ကျွန်တော်တို့ WHO ကလက်ခံနဲ့ကျွန်တော်တို့ဒါအထက်လက်ဖြစ်ပါတယ်အဲဒီသတ်မှတ်ချက်ကိုသုံးပြီးကျွန်တော်တို့စေယုံဆင်းခဲ့တဲ့အတွက်ဒီနေ့ကျွန်တော်တို့စေယုံဆင်းလူနာတွေဟာခါတိုင်းတည်းနည်းနည်းပုံများတာဖြစ်ပါတယ်ယခုကျွန်တော်တို့စေယုံဆင်းပေးတဲ့ဒီချက်နှစ်ချက်ဟာကူးဆက်နိုင်ခြင်းမရှိတော့တဲ့ပုံပုံများကိုစေယုံဆင်းပေးတာဖြစ်တဲ့အတွက်ထိုပုံပုံများဟာယောဂါကင်းပြီးကူးစက်နိုင်ခြင်းမရှိတော့တဲ့ပုံပုံများဖြစ်ကြောင်းပြောကြလို့ပါဒါအရေးကြီးပါဒါပြည်သူလူထုထဲမှာဒီကိစ္စကကျွန်တော်တို့မှာအရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ
်ကုခန်းအားကောင်းပြီးကျန်းမာရေးကောင်းတဲ့သူတွေကနေတခြားသူတွေစီယောဂါပုံမကူးဆက်နိုင်တော့လို့စေယုံစင်ဝင်ပေးလိုက်ပြင်မယ်ပြောင်းလဲလိုက်တဲ့မူအရာစေယုံစင်ဝင်ရသူတွေထဲမှာတခြားယောဂါအခန့်ရှိသူတွေတော့မပါဝင်ပါဘူးကယောဂါကာကွယ်ထိန်းချုပ်နိုင်မှုလိုက်နာရမယ့်အချက်တွေနဲ့ညွှန်ကြားချက်တွေကိုတောက်လျှောက်သတိပေးလာပြီးအခုလိုကာလမှာလည်းဆက်ပြီးလိုက်နာဖို့ကလူတိုင်းမှာတာဝန်ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စုကလည်း VOE ကိုပြောပါတယ
်အနာဂတ်မှာလည်းကာကွယ်သည်ထိုးခံရပြီးတော့ဒီယောဂါကြီးကဒီကမ္ဘာလောကပေါ်မှာမပြောင်းမချင်းတဲ့ကျွန်တော်ကြိုးစားနေရမယ်ဖြစ်ပါတယ်အဲတော့ဒါကတော့ကျွန်တော်တို့ဘက်ကကြိုးစားပြီးမယ် ဒီပြောကြားမှုတွေကနေပြီးတော့တကယ်လက်တွေ့အသက်ဝင်လာပြီးတော့ယောဂဖြစ်ပွားမှုတွေညီရင်းမှာမရှိဘူးဆိုတာကလူတိုင်းလူတိုင်းကကိုယ်ဒီကကျမ်းမာရေးအတိကျမ်းမာရေးတတိနဲ့အိုင်နာဖို့လိုပါတယ်အဲ့လိုလိုက်မှမလာရင်ကျွန်တော်တို့ကအခုဖြစ်နေတဲ့ဟာလည်းပြင်းပြတော့မှဒီကြရယ်ပြီးတဲ့အခါနောက်ဖြစ်လာမယ့်ဟာတွေလည်းကျွန်တော်တို့ကြားနိုင်မှာဖြစ်တယ်။တောင်ရက်ဖို့လိုက်နာဖို့ကျမ်းမာရေးအတိတတိရှိဖို့ဆိုတာကတော့လူတိုင်းလူတိုင်းမှာဒါနံပါတ်1ဦးစားပြီးတောင်ရက်မယ့်ဒေသဖြစ်ပါတယ်ခင်ဗျာ။
ကျမအိမ်နဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာအတည်ပြုလူနာပေါင်း 18,954 ဦးရှိနေပြီးသေဆုံးသူကတော့646ဦးရှိနေပါတယ်။ကိုဗစ်ရောဂါပိုးကူးစက်ပြန့်ပွားမှုကိုအမြန်ဆုံးနဲ့အထူးရောက်ဆုံးရှင်းချနိုင်မှုအတွက်အပြင်ထွက်တိုင်းပစက်နဲ့နှာခေါင်းဆီးတို့ကိုစနစ်တကျတက်ဆင်သွားဖို့ကိုလည်းကျမအိမ်နဲ့အကစားဝင်ကြီးဌာနကတိုက်တွန်းထားပါတယ်။ကျမကတော့စုစုပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်။
ကယောဂါကာလာတမျိုးဝင်တမျိုးချွာကုန်တင်နေတဲ့ကုန်ကားမောင်းသူတွေအတွက်ထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေတသမတ်ထဲမရှိရကြောင်းကုန်စည်ပို့ဆောင်ရေးမှာအခက်အခဲဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကိုဗစ်ကယောဂါကာဝယ်ဖို့ပြည်내နဲ့တိုင်းအသီးသီးရဲ့လုံဆောင်ချက်တွေကတပြေးညီမဖြစ်တဲ့အတွက်ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေအတွက်အခက်အခဲဖြစ်နေကြုံပဲလို့လုပ်ငန်းရှင်တွေကပြောနေကြပါတယ်။ယောဂါဆက်စိမှုတွေတမျိုးဝင်တမျိုးချွာအဆင့်ဆင့်လုပ်နေရမှာအရင်ကတည်းကအချိန်နှစ်ဆလောက်ကြာကြာနေကြောင်းမူဆယ်ဆန်ကုန်စီတိုင်းဒူဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ်
။ဟိုရန်ကုန်မှာတက်လာတဲ့ဆန်ကားတည်းကတကူပါဖြစ်ပဲအမြင်လားမှဖြစ်မယ်ဒီတော့အပြီးပြီးဖြစ်မယ်မန္တလေးဝင်မှဖြစ်မယ်မန္တလေးနဲ့ရှားပြည်မြောက်ပိုင်းနဲ့သာဘောဝင်မှဖြစ်မယ်နောင်ချိုမှဖြစ်မယ်လာချိုမှဖြစ်မယ်ကြည်ရငားမယ်ဖြစ်မယ်အဲ့လိုမျိုးအစစ်စစ်ထားတယ်ကြာတော့ရန်ကုန်နဲ့မူဆယ်ဆိုအနည်းဆုံးရင်းနှီးမှ၄ရက်သွားတယ်ခင်ဗျအခု၉ရက်လောက်သွားတယ်၅ရက်လောက်နောက်ကြတယ်မန္တလေးမူဆယ်ဆိုအရင်၃ရက်သွားတယ်ခင်ဗျ၆ရက်လောက်သွားတယ်အဲ့ဒီခက်ခဲတော့ရှိတယ်ကွာတော့အဲ့ဒါတော့
စတေမာလာကုံတို့ကပြည်အောင်စုအစိုးရကကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေလိုက်နာရမယ့်စည်းကမ်းချက်တစ်ခုကိုထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာကုန်ကားပေါ်ပါရဲသူတွေ14ရက်အတွင်းစစ်ထားရဲ့ကျန်းမာရေးထောက်ခံစာရှိဖို့တတ်မှတ်ထားရဲ့အချိန်နဲ့နေရာမှာကုန်တင်ကုန်ချလုပ်ဖို့ရပ်ဖို့တတ်မှတ်ထားရဲ့နေရာမှာအိပ်ဖို့စားဖို့စရဲ့စည်းကမ်းချက်တွေတတ်မှတ်ထားတာပါ။ဒါပေမဲ့လည်းတိုင်းနယ်ပြည်နယ်အစဉ်အဆက်မှာထိထိရောက်ရောက်အကောင့်တွေပေါ်လာမရှိသလိုထပ်ဆင့်ထုတ်ပြန်တဲ့ညွှန်ကြားချက်တွေကြောင်းအခက်အခဲကြုံနေရတယ်လို့လည်းမြန်မာနိုင်ငံဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းအတွင်းရေးမှူးဦးအောင်မိုးက VOA ကိုပြောပါတယ်
။အဲ့ဒီလိုလည်းကလိုက်နာမဲ့လူနဲ့လိုက်နာအောင်လုပ်မဲ့လူနဲ့အောက်ကသိုးနေတာဘိုးကထုတ်ထားတဲ့ SOP ကိုလိုက်နာအောင်တိုင်းဒေသကြီးဆူရနေပြီးတော့ဒါအကောင့်တွေပို့ရမှာနောက်တစ်ခါနိုင်ငံတော်ထထုတ်လိုက်တော့၃ရက်52နာရီတခါဖြစ်ရမယ်ဆိုတဲ့အမိန့်ထုတ်လိုက်တော့ဘယ်လိုမှအဆင်မပြေတော့ဘူးအဲ့ဒါဆိုတော့ကားရဲ့ရက်ပြန်ပြီးသားဆူပါတယ်။ကားသမားတွေလည်းဟိုသိကြကြသွားတယ်။မောင်းနေတယ်မောင်းမရသွားနေတယ်သွားမရအဲကိုသီးလုံးနေတော့အဲဟိုတလို့ကတော့တက်လာတာပဲ
စစ်စစ်ချက်တက်တန်း82နာရီတတ်မှတ်ထားရေးကိစ္စကိုအစိုးရကိုတောင်းဆိုထားပြီးဖြေလျှော့ပေးမယ်လို့ထင်ကြောင်းဦးအောင်မိုးကပြောပါတယ်လောလောဆယ်တော့ကုန်စည်သီးနှံကလွယ်လို့ကြံတဲ့သားကားနဲ့ကုန်ကြောက်ပစ္စည်းတွေဈေးတက်တာမရှိသေးဘူးလို့ဆိုပါတယ်ကုန်စည်စစ်စင်းလာမြန်မို့ကုန်စည်လုံးတက်မလာဘူးနိုင်ငံတော်အတိုင်းအခံဒေါ်ဆန်းစုကြည်နဲ့သက်ဆိုင်တဲ့ဝန်ကြီးဌာနတွေအောက်တိုဘာ9ရက်ကအစည်းအဝေးလုပ်ခဲ့ပြီးကုန်ကားမောင်းသူတွေနဲ့ရင်နှောင်းလိုက်တွေကိုဗစ်ရောဂါအမြန်စစ်ဆေးကိရိယာတွေနဲ့စစ်ဆေးသွားမယ်လို့ဆုံးဖြတ်ခဲ့ပါတယ်ပြေးခဲ့တဲ့သတင်းတစ်ပတ်ကပဲခူးတိုင်းအဝင်မှာတိုင်းဆိုးရကတားပြီးစစ်စေးရဲ့အတွက်ကုန်ကားအရှိ3မိုင်နီးပါးလောက်ပိတ်ဆို့ခဲ့ပါတယ်။အခုတော့မြန်မာပြည်အထက်ပိုင်းသွားမဲ့ကုန်တင်ရင်မောင်းတွေကိုရန်ကုန်တိုင်းမြန်ကုန်းမြို့နယ်မင်းသမား MCC မှာယောဂစစ်ဆေးမှုတွေလုပ်ပေးနေပြီးဒီနေ့အောက်တိုဘာ12ရက်တရက်ထဲမှာတင်အယောက်900လောက်စစ်ဆေးနိုင်ခဲ့ပါတယ်။စစ်ဆေးကောက်ကိုလည်းကျပ်2000ကောက်ခံတာကနေဒီနေ့ကျပ်1000ကိုလျှော့ချထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။
ယောဂါကြောင့်ရန်ကုန်တန်းအတွင်းယာယီပိတ်ထားရတဲ့ကုန်ထုတ်လုပ်ငန်းတွေကိုကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီပြန်လည်လုပ်ကိုင်ခွင့်ပြုလိုက်ပေမဲ့ယောဂါအန်ပြေကိုဆိုးရိမ်မှုတွေရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါကုန်ဝေကတ်ယောဂါကြောင့်တည်ဆောင်းသူတွေနဲ့ကူးစက်မှုတွေတိုးနေဆဲဖြစ်ပေမဲ့ကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီလုပ်ငန်းတွေကိုဒီနေ့ကစပြန်လည်လုပ်နိုင်ကြောင်းခွင့်ပြုလိုက်တာဖြစ်ပါတယ်ယာယီပိတ်ထားရတဲ့ဆက်ရောင်အလုပ်ရုံတွေကိုပြန်ဖွင့်ခွေတဲ့အခါကျန်းမာရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့စည်းကမ်းချက်တွေအတိုင်းလိုက်နာဖို့လည်းညွှန်ကြားထားပါတယ်။ဒါပေမဲ့လည်းကျန်းမာရေးဆိုင်ရာပြင်ဆင်မှုတွေအားနည်းနေဆဲဖြစ်တာကြောင့်လုပ်ငန်းခွင်ဝေးရမှာစိတ်ပူတယ်လို့ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်ဆက်မှုဆောင်ကအထည်ချုပ်လုတ္တမမဆင်မင်းထိုက်ကပြောပါတယ်
။ကျန်းမာဟိုစစ်ဆေးတာတွေဘာတွေလည်းမတွေ့ဘူး။သူတို့စာကတ်ထားတာကလည်းပထမ6လပိုင်းပထမအခေါက်ကဟိုထုတ်ပြန်ထားတဲ့စာတွေနဲ့ပဲကတ်ထားတာတွေ့တယ်။အဲ့ဒီစာတန်းဆိုညီမတို့အဲ့ဒီအတိုင်းကိုဝင်လို့မှဆိုလို့ရှိရင်တစ်ခဲမှာနေပြီးတော့သူတို့၆ပေကွာထားတာတွေလည်းမရှိဘူးတက်မှရေးညညအောင်လို့ဟာလက်တန့်သေးရေနှာခေါင်းကြီးဆိုတာတော့လည်းသူတို့ချုပ်ပေးထားတဲ့ဟာတွေပဲပေးတယ်ကိုယ့်ဘက်ကအပြင်မှာ ဟာစက်မရည်နဲ့ညီလူတဲ့နှာခေါင်းကြီးမျိုးကိုဝယ်တော့ရတယ်နောက်ပြီးတော့ဆက်ပြရည်ဆိုတာလည်းအဲ့လိုမျိုးပေါ့နော်ရင်းနဲ့ရောထားတာတို့အဲ့လိုမျိုးတွေထားတဲ့အတွက်ကြောင့်ညီမတို့အနေနဲ့ကတော့ဒီကိစ္စစက်မရည်နဲ့မညီဘူးအရင်တစ်ခေါက်တည်းကလည်းစက်မရည်နဲ့မညီဘူးလို့ပဲထင်တယ
်လောက်ငန်းတွေရက်နာထားရချင်စားဝတ်နေရဲ့အခက်ကြုံနေရတဲ့အလုပ်သမားတွေအနေနဲ့ဝင်ငွေရမယ်လုပ်ငန်းခွင်ပြောင်းဝင်ရမယ်အတွက်ဝမ်းသာနေပေမဲ့ယောဂကုသမှောက်ကိုလည်းစိုးရိမ်တယ်လို့တောင်းတကုံမျိုးနဲ့ဆက်မှုဆောင်ကအထက်သားနဲ့တက်အချောဆက်ရောက်မှလောက်ကန်နေတဲ့မာလဲလဲဝင်းရွှေကပြောပါတယ
်ဒီမနက်မှာအမရဲ့ဖေးစင်တက်တယ်အဲ့လိုမျိုးလက်ဆေးဖို့ဥစ္စာတွေဆက်ပြရတယ်မက်တွေအဲ့လိုမျိုးစီစဉ်ပေးတာပါအမဟုတ်ကဲ့သူတို့ကချိုးတင်ပြင်ဆင်ထားဆိုလို့ဘာတော်မှမရှိဘူးကျမ်းမာရေးကိုကြတော့ညီမတို့ကစိုးရိမ်မိတဲ့အမရဲ့အပြင်လူတွေသူတို့ကအဝင်ထွက်ရှိရလေ
ကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်တိုးလာရကစက်တင်ဘာလနှောင်းပိုင်းမှာပဲကုန်ထုတ်လုပ်ငန်းတွေကိုတရင်နှစ်ပတ်ကြာရပ်နားထားဖို့အစိုးရကအမိန့်ထုတ်ခဲ့တာပါသတင်းနှစ်ပတ်ပြည့်ခဲ့ပြီးနောက်ဒီလစံပိုင်းမှာပဲနောက်ထပ်သတင်းနှစ်ပတ်ရပ်နားထားဖို့တက်တန်းထပ်တိုးလိုက်ပေမဲ့တက်မှတ်ထားတဲ့ရပ်မပြည့်ခင်မှာပဲလုပ်ငန်းတွေပြန်လောက်ခွင့်ပြုခဲ့တာဖြစ်ပါတယ်။အလုပ်သမားရဲ့လှုပ်ရှားသူတွေကတော့ကပ်ယောဂအန်ဒီယရှိနေချိန်မှာလုပ်ငန်းတွေပြန်ဆခွင့်လိုက်တဲ့အပေါ်ဆိုရင်နေကြတာပါ။အထူးသဖြင့်စက်မှန်ရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေကိုပလိုက်နာတဲ့လုပ်ငန်းတွေရှိနေတာကြောင့်လုပ်ငန်းတွေပြန်လုပ်ခွင့်ပေးတဲ့ဆုံးဖြတ်ချက်ကိုလက်မခံနိုင်ကြောင်းပမာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်ရဲ့သတင်းပြန်ကြားရေးတာဝန်ခံတော်တက်သားဆွေကပြောပါတယ်
ဒီနေ့ဖွင့်နေတဲ့စက်ကောင်မရှိဘူးပုံမှန်နဲ့ပတ်နေတဲ့နှုံးတိုင်းနဲ့ပုံမှန်အလုပ်ချင်းနဲ့အတိုင်းနဲ့ဖွင့်နေတဲ့စက်ကောင်မရှိဘူးကျမတို့ဝန်ကြီးဌာနညွှန်ကြားထားတဲ့အတိုင်းမလုပ်ဆောင်ဘဲနဲ့အလုပ်သမားတွေကိုဒီတိုင်းပဲဟိုလုပ်ငန်းခွင်တွေကိုကြောင်းဝင်ခိုင်းတဲ့အခြေအနေမျိုးကတော့ဖြစ်လာမဖြစ်တဲ့လူမျိုးအနေနဲ့ကတော့ပြန်လာခြင်းကြောင့်လည်းမလုပ်ချင
်ဘူး။ပြန်လည်စတင်တဲ့လုပ်ငန်းတွေမှာယောဂကုသမှုအန်ဒီယကိုကာကွယ်နိုင်ဖို့အလုပ်သမားတွေသွားရင်းလာရေးကိုစနစ်တကျစီစဉ်ဖို့လူချင်းခက်ခွက်ကွာနေဖို့နှာခေါင်းစီးဝတ်ဆင်တာလက်ဆေးတာကိုပူချိုင်တိုင်းတာစတဲ့လမ်းညွှန်ချက်တွေကိုလိုက်နာဖို့တက်ဆိုင်ရာကညွှန်ကြားထားပါတယ်ကျမရေဝန်ကြီးဌာနပြောခွင့်ရသူဒေါက်တာတန်းနိုင်စိုးကတော့လူအများအပြားစုဝေးလောက်ကင်နေကြတဲ့လုပ်ငန်းတွေမှာယောဂကုသမှုအန်ဒီယရှိတာကြောင့်အထူးသတိပြုတည်တယ်လို့တိုက်တွန်းပါတယ်
။ဒီလူထံမှာပိုးရှိနိုင်တယ်ဆိုတဲ့အခြေအနေကပြောလို့မရဘူးနော်။ကို့မှာလည်းရှိနိုင်တယ်၊သူ့မှာလည်းရှိနိုင်တယ်ပေါ့။အဲ့လိုနေများလို့ကဆက်ရုံတေုံထဲမှာအလုပ်လုပ်ကင်ရတဲ့ကြတော့တဆောင်နဲ့ဖြစ်ချင်တဲ့ဖြစ်မယ်၊တနည်းအားဖြင့်အလုပ်လာတဲ့လူလည်းဖြစ်မယ်။အလုပ်လာတဲ့နိုင်ငံကြီးကလည်းတူချင်မှတူမယ်ပေါ့နော်။နှစ်ဖက်ကာကွယ်အရန်ထိရောက်တယ်အဲ့နေရာမှာအထိရောက်ဆုံးနေတဲ့အတော့ဒါအားလုံးဒီအတိုင်း match တယ်မယ် let's see မယ်ခက်ခွာသွားနေမယ်ပေါ့နော်အဲ့ခါကျတော့ဒီစားဖို့တောက်ဖို့စုကြပြီဆိုရင်ဒါလုံးဝဒီအချိန်မှာတော့မစုပါနဲ့တဦးတယောက်ချင်းစီပဲစားပါဖြစ်နိုင်ရင်လေဝင်တွေထွက်ကောင်းတဲ့နေရာမှာတဦးလေးတည်တဲ့ခက်ခွာသွားနေပြီးတော့စားပါပေါ့နော
်ကျမအကနွေရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်ကိုရိုနာကူးစက်မှုတွေတိုးနေတဲ့မြန်မာနိုင်ငံမှာယောဂမကူးအောင် grade A အဆင့်အထိပြင်ဆင်ထားတဲ့ကုံချမ်းယူကုံကြောပေး CMP လက်ခစားဆက်ယုံတွေအလုပ်ယုံတွေကိုအော်တိုဘာလ12ရက်နေ့ကစပြီးပြန်ဖွင့်ခွင့်ပေးလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးနောက်ဆုံးရအခြေအနေတွေကို Running Test အထည်ချုပ်ဆက်ယုံအလုပ်သမားတမကဥက္ကဋ္ဌမတ်တင်တင်ဝေကိုကျွန်တော်ငိမ့်ချန်ကဆက်သွယ်မေးမြန်းထားပါဗျ။13ရက်နေ့
မှာလုပ်ပြဆေးရမယ်လို့ပြောလာတဲ့အချိန်မှာညီမတို့ကမေးတယ်ပေါ့နော်။စစ်ဆေးမှုတွေလုပ်ဘူးပါလား။တရားဝင်စာထုတ်တာရဲ့အေရလားဆိုတော့မန်နေဂျာကလည်းညီမတို့ပြန်ပြောလာပါတယ်။သူကပထမတကစစ်သေးပြီပထမတကကိုဗစ်တကဖြစ်တယ်ကစစ်သေးပြီကသူတို့ပြီးရထားတာပေါ့နော်ပြီးရထားတဲ့သူကအခုသူတို့ကဘာမှပြင်ဆင်နေရမလို့ပေါ့နော်ငါတို့အလုပ်ကိုအလုပ်သမားတွေပြန်စီးရင်းထဲမှာသူတို့ကလာကြည့်မှလို့အဲ့လိုပြောပါတယ်ငါတို့မနေစားတော့ပေါ့
ညီမတို့ဆက်ရောကအရင်တော့က grade B ရထားတယ်အဲ့ဒီအတွက်73ရက်နေပြန်ဖွင့်မယ်ပေါ့နော်အဲ့ဒီမှာဒီအခုကိုဗစ် guideline တွေပေါ့နော်ဒီကိုရိုနာဗိုင်းရပ်စ်မကူးအောင်လို့လိုက်နာရမယ်စီရင်စည်းကမ်းတွေကညီမတို့ဆက်ရောမှာဒီအပြည့်အဝအကောင့်ထဲပေါ်နိုင်ရလားခင်ဗျ
ပထမတော့ဒီရွာလာလေပေါ့နော်ညီမတို့ဒီလာစစ်သေးွာလာလေညီမတို့မသိကြဘူးပေါ့နော်လာလူစစ်သေးွာလေဒီရွာလေစီရပေါ့နော်အခုကျမှညီမတို့မနေကြပြောမှညီမတို့သိရတယ်ပေါ့နော်ညီမတို့အလုပ်သမားတွေတော့ကိုမတ်ပေးဖို့မတ်ကိုတနေ့တော့တစ်ခုပေးဖို့ဆိုရင်ဆက်ရောလုံးရှင်ဘက်ကနေပြီးတော့တနေ့တော့တစ်ခုမပေးနိုင်ဘူးတစ်ဘက်ကမှနှစ်ခုလောက်ပဲပေးနိုင်တယ်ပေါ့နော်လက်ဆေးဆက်ပြရတယ်ပြီးရင်ညီမတို့ကိုပူတိုင်းနှားဟာရရတော့တိုင်းတော့တိုင်းပဲပေါ့နော်အဲလက်ဆေးဆက်ပြရရအလုံးတော့မရှိဘူးညီမတို့ပြက်လို့ညီမတို့
ဆက်ကြရလို့ရှိလို့တော်တော်ပြောရတဲ့နေရာကြီးလက်ပါလေပေါ့နော်။ဟုတ်အဲ့ဒီကိစ္စကိုမေးချင်ပါတယ်။ဟို6ပေမကွာဘူးဆိုတော့အဲ့ဒါကြတော့ဘယ်လိုတွေစီးဘယ်လိုတွေလုပ်နေကြလဲ။ညီမ
တို့အလုပ်ပြတ်တဲ့တော့ပေါ့နော်။အဆက်ုံဘက်ကဘယ်လိုလုပ်ပေးထားမလဲတော့ညီမတို့မသိသေးဘူးပေါ့နော်။အဲ့ပထမကညီမတို့လုပ်နေရတာကကြတော့လုပ်ငန်းဝင်မှာတယောက်နဲ့တယောက်နဲ့3ပေတော့မကွာဘူးပေါ့နော်။ဒီအလုပ်သမားတွေကလူစုလူဝေးဖြစ်နေရတယ်ညီမတို့တိစားတောက်နေမှာဆိုလေလူတအားများတယ်။လူကြီးတွေကလား900ကျော်တစ်ထောင်ကြီးသားရှိရဆက်ရုံကနှစ်ထိပ်ပွဲစားတယ်ပေါ့နော်။လူတွေကတော့ခုတ်တစ်ခုမှဆိုရင်၄၅ရောက်တယ်စားနေရတယ်လည်းရှိရပါတော့
အခုလိုဖြည့်ကြပေးတဲ့အတွက်မတ်တင်တင်ဝေကိုကျေးဇူးတင်ပါတယ
်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
လနက်ကံပြိပခါတွေဖြစ်ပွားနေတဲ့ရေခမ်းပြည်နယ်မှာလနက်ကြီးကြီးကြားရောက်ရွာကဒေသခံတွေထိခိုက်ဒေဆုံးမှုတွေကြုံနေရသလိုတန်တရားနဲ့ဖမ်းဆီးခံရမှုတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါအမြုနဲ့ဇလက်ရွာဟောင်းကရွာသားလူ၅ဖမ်းနေစဉ်လနက်ကြီးကြီးကြားရောက်ရွာကသူ့ဒေဆုံးပြီးနောက်သူ့တန်ရာရရှိခဲ့တာပါ။စနေနေ့ကလနက်ကြီးကြီးထိမှန်ခဲ့လူထဲကသူဟာတန်ရာပြင်းထန်တာကြောင့်နောက်တစ်ရက်မှပဲဒေဆုံးသွားခဲ့တာလို့အမျိုးနဲ့လူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းတူဖြစ်တဲ့ကိုမျိုးလွင်ကပြောပါတယ
်။ကျွေးတော်တောင်တန်းပေါ်မှာမြန်မာစစ်တပ်ကနေနန္ဒကြီးစခန်းတွေရှိတယ်ဗောနော်။အဲ့ဒီနန္ဒကြီးစခန်းတွေကပြိတ်လိုက်တဲ့နန္ဒတွေကဇလက်ရွာဟောင်းအနီးကိုကြားရောက်တယ်ဗောနော်။အဲ့ဒီနေရာမှာငေါ်ချာလေတဲ့လူတွေဦးရဲ့လေပုံကိုကြားတယ်ဗော။အော်တော်ပါလား7ရက်နေ့ညနေ9:00နာရီမှာသူတေဆုံးသွားတယ်ဗောနော်။
တန်ရာရရှိသူနောက်သူဖြစ်တဲ့ဦးစန်းမြင့်ဟာလည်းခြေထောက်ဖြန့်လိုက်ရပေမဲ့စေယုံစေခန်းတွေမှာကုသခွင့်မရဘူးလို့ဇလက်ကြီးဝါသာခိုင်လင်းသက်ကပြောပါတယ
်။ဒီတန်ရာတွေကတော့စေကုသနေရာဆိုရင်မြမတော်မြောင်းနေပြီးတော့ရူခွက်မပြီးစမ်းမြင့်စေနေလာလို့မရဘူး။ဆောင်းတော်မျိုးနေလာလို့မရဘူး။အဲ့မှာမိစ္ဆာကမြေကိုစေအကြောင်းနားလည်တဲ့လူတွေကနေပြီးတော့ကုပေးနေရတဲ့အဖြစ်ပါ
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ရန်ပန်ရန်ကားပြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ဒလက်ကျေးရွာသဝိုင်းမှာတပ်မတော်ကလက်နက်ကြီးနဲ့ပြစ်ခတ်တာတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်။တချိန်တည်းမှာပဲအမ်းမြူနယ်ထဲမှာဒေသခံတွေဟာတန်တရားနဲ့ဖမ်းဆီးခံရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စနေကျေးရွာအုပ်စုဘက်မှာကျေးရွာသားတို့ဖမ်းဆီးခံထားရကြောင်းလဲအမ်းမြူနယ်လူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းကိုမျိုးလွင်ကပြောပါတယ်။
အော်တော့ဗာစီအနေကအဲ့ဒီအမျိုးနဲ့ဇနီးအုပ်စုဇနီးကြီးအမသူ့ကိုဖမ်းခံရတယ်ပေါ့နော်။အော်တော့ဗာလာ7ရက်နေ့မှာနောက်ထပ်2ဦးဖမ်းခံရတယ်ပေါ့။ဒီနေ့အော်တော့ဗာလာ7ရက်နေ့မှာနောက်ထပ်4ဦးဖမ်းခံရတယ်ပေါ့နော်။ဘူးလက်ရှိအနေနဲ့တော့လူ5ဦးဖမ်းခံနေရတယ်ပေါ့။တမတော်စိတ်ကောင်းကနေပြီလားဖမ်းတာပေါ့
။စနေကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးညီတဲကတော့ခကြီးလွန်နေတာကြောင့်ဖြစ်စဉ်ကိုမသိရသေးပေမဲ့လူ၄ဦးထက်မနည်းဖမ်းခံထားရကြောင်းအတည်ပြုပါရတယ
်။ကျွန်တော်ကြားသိရတာကတော့၄ယောက်လောက်ကြားလိုက်ရပါတယ်
။အမျိုးနဲ့တွင်ပြစ်ခတ်မှုနဲ့ဖမ်းဆီးမှုအခြေအနေကိုသိရှိဖို့တပ်မတော်ပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရရှိခဲ့သလိုမြို့နယ်အုပ်ချုပ်ရေးမှူးကိုဆက်တွယ်မေးမြန်းရမှာဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကိုင်ဖွဲ့တို့စီးရဲသိမ်းမှောက်မှုဖြစ်စဉ်တွင်အရသားတွေထိခိုက်ဒေဆုံးမှုတွေပိုများလာသလိုစစ်ရှောင်နေရသူ2,000ကျော်ရှိနေပြီလို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကစည်းရင်ပြုစုထားပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘတ်ချလာကတော့ရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်ကလက်နက်ကိုင်ပြည်ပခန့်တွေတွင်အကြသားထိခိုက်ဒေဆုံးမှုတွေကရာဇဝမှုမြောက်နိုင်ကြောင်းပြီးခဲ့တဲ့လထဲမှာပဲကုလသမဂ္ဂလူခွင့်ရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ကျေရောကအချိန်မှာတိမ့်နဲ့ချီတဲ့ရေညာဒုက္ခတွေတွေစုဝေးနေထိုင်ရာဒုက္ခတွေစခန်းတွေရဲ့အဝင်ထွက်အသွားအလာတွေကိုပိတ်ပလိုက်ပြီးတော့ဝေပြူဆူတောင်းခွင့်အပါအဝင်လူစုလူဝေးစုဝေးခွင့်အပြင်ထွက်ခွင့်ကန့်သက်ပိတ်ပင်ခံလိုက်ရပြီးတဲ့နောက်နေနေထဲမှာပဲနေနေကြရတဲ့ဒုက္ခတွေတွေနေစဉ်ကြုံရတဲ့အခက်အခဲနဲ့ကုလပါဝင်လူသားချင်းစာနာမှုအဖွဲ့တွေရဲ့ကူညီပေးမှုတွေအကြောင်းကိုပြောပြပေးချင်ပါတယ်။မြန်မာပြည်ရခိုင်ပြည်နယ်ဘက်ကနေအကြမ်းဖက်တိုက်ခိုက်မှုတွေကြားနေမြေရှင်းလင်းမှုတွေအတွင်း လူခွေချိုးပေါက်ခံရလို့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ခိုးလုံနေထိုင်ရာဘင်္ဂလားဒေ့ရှ်ကစခန်း30ကျော်လုံးကိုကမ္ဘာ့ကရောဂါကိုဗစ် -19 ဖြစ်ပွားမှုကြိုတင်ကာကွယ်တဲ့အနေနဲ့စခန်းအဝင်ထွက်တွေအလုံးကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့စခန်းတာဝန်ရှိတဲ့သူတွေဘက်ကပိတ်ပလိုက်တာပါဒုက္ခသည်စခန်းနေတဲ့ဗလီဝိပုစုတောင်းမှုလူဦးရေကန့်သက်တာပါဝင်ဘာသာရေးစာတင်ကြောင်းနေနဲ့တင်ကြားရေးစင်တာတွေကိုလည်းခိတပိတ်ထားပြီးဒုက္ခသည်တွေအလုံးနေအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ပြန်ထားတာလနဲ့ချီလာပြီးဖြစ်ပါတယ်ဒီလိုအိမ်ထဲကနေအိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့အခြေအနေမှာတော့ကျင်းမြောင်းလွတ်လာတဲ့တဲအိမ်လေးတွေအခန်းငယ်လေးတွေထဲမှာမိသားစုဥယျာဉ်များပြားလွန်လာတဲ့အိမ်အောင်စုတွေပြုတ်သိပ်စုပြုံနေရတဲ့အတွက်တန်ရှင်းရေးနဲ့ကျန်းမာရေးအတွက်အခက်အခဲများစွာကြုံနေကြရတယ်လို့ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာနေထိုင်တဲ့စေတနာဝန်ထမ်းရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးအောင်မြင်ကပြောပြပါတယ
်။အေကလေးကတက်တက်လေးဆိုတော့ကက်ကွာကွာနေရတယ်ဆိုတာတော်တော်လေးကပ်ပါတယ်ဒီဘက်မှာပြီးတော့နောက်တစ်ချက်ကတန်ရှင်းရပိုင်ပေါ့နော်တန်ရှင်းရစနစ်ကတော်တော်လေးဒီမှာညပ်ပစ်ပါတယ
်ကိုဗစ်ကာလစခန်းနေထဲမှာအထူးသဖြင့်နာတာရှည်လူမမာတွေနဲ့မိသားစုတွေကြုံနေရတဲ့ကျန်းမာရေးခက်ခဲနဲ့စိတ်ပိုင်းဆိုင်ရာမွန်းကျပ်မှုပြဿနာတွေအကြောင်းကိုလည်းဇန်ထော်လီဒုက္ခသည်စခန်းကဥမောင်ကျော်မြင့်ကပြောပြပါတယ
်ကိုဗစ်ကာလအတော့လာခံတဲ့ပါတယ်ခံတဲ့ကနေလုံးဝအပြင်တို့လို့မရဘူးအဓိကကတော့ကိုဗစ်ကာလမှာဟောဆေးကုသနေရကကီဘစစ်တဂွန်ဒိုကော့စမဇာဒိုတွာလို့မရဘူးအဲ့ဒါကြောင့်မလို့သဝဒနာခံစားနေတာကတာမြနိုင်ပြီလို့လူတယောက်မှပါလို့တကူမှမလို့ပဲနဲ့နေမှနေတိုင်းမျိုးဆိုလို့ရှိရင်ပသနာနေမျိုးစုံပေါ်လာတာကလူလာမကနေပေါ်လာတာလို့ကျွန်တော်တင်ပါတယ
်တကယ်တော့စခန်းတွေထဲမှာခိုးလုံနေရတဲ့ရိုဟင်ဂျာမိသားစုတွေထဲမှာအိမ်အောင်ဦးစီးနဲ့လူငယ်တွေဟာအပြင်ကိုတရားဝင်ထွက်ပြီးအလုပ်လုပ်ကိုင်ခွင့်မရှိပါဘူးဒါပေမဲ့ကိုဗစ်မတိုင်ခင်ကာလတုန်းကနီးစပ်ရာကျေးရွာတွေမှာတောင်ရဆိုင်ခင်းတွေမှာလှုပ်အားပေးပြီးအပေါ်ဝင်ငွေရှာကြရှိတယ်လို့အခုလို COVID-19 ကာလအပြည့်ထွက်ခွင့်မရဝင်ငွေလည်းမရှိတော့အိမ်တွေထဲမှာအိမ်တွင်းအကျန်းဖတ်မှုတွေအတော်လေးများလာနေတယ်လို့ဦးအောင်မြင့်ကပြောပြပါတယ
် COVID မပီကင်ကာလမှာအပင်ကိုထွက်ပြီးတော့ရှေးရွာတွေမှာပေါ့နော်စပါးဆိုင်တာတို့စပါးရေးတင်တာတို့လောက်တာရှိပါတယ်အခု COVID ပီပီကာလမှာတော့လုံးဝမရှိပါဘူးဒီမှာအလောက်ခိုင်လည်းမရှိဘူးပြီးတော့ဝင်ငွေလည်းမရှိဘူးဆိုတော့အပင်လက်ထွက်လည်းမရဘူးဒါဆိုရင်စိတ်ဖီစီမှုကတော်တော်များတာကိုဒါကြောင့်မလို့ဒီမှာ domestic violence ဒီမှာတော်တော်များတယ်ကိုဗစ်ကာလမှာကန်တေရှာတွေကိုစီမင်းစီကင်းတွေကိုလိုင်းနာပေါ်တွေ့ဖုတ်ဘတ်စကတ်တကူတီးတဲ့လောက်တာရှိတယ်အဓိကဆန်ရှိတယ်ပြီးတော့ပဲရှိတယ်ပြီးတော့စီရဲငရုတ်တီငါချောက်စားစရာပင်းပေါ့နော်
လူသိန်းနဲ့ချီခိုလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်စခန်းနေတဲ့ကူးစက်မြန်ကပ်ရောဂါကိုဗစ်ဖြစ်ပွားမှာကိုကုလသမဂ္ဂပါဝင်နိုင်ငံတကာကစိုးရိမ်ခဲ့ကြတာပါဒါပေမဲ့ဘင်္ဂလားဒေ့ရှ်ဆိုရဘက်ကတင်းကျပ်တဲ့စည်းကမ်းသတ်မှတ်ချက်တွေနဲ့စခန်းတွေထဲအသွားအလာပိတ်ပလိုက်တယ်လို့ကိုဗစ် -19 ကူးစက်မှုကြိုတင်ကာကွယ်ရေးပညာပေးမှုတွေစခန်းတွေထဲလှုပ်ရှားဆောင်ရွက်ခဲ့တာမို့ကူးစက်မှုသိဆုံးမှုနှုန်းဟာထင်သလောက်မများခဲ့ပါဘူး။ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးရုံးရဲ့ထုတ်ပြန်ချက်အရဆိုရင်ရိုဟင်ဂျာဒုက္ခသည်တွေလက်ခံထားရှိတဲ့ဒေသတွေမှာတော့စက်တင်ဘာလ5ရက်နေ့အထိစည်းရင်းအရရောဂါပိုးတက်ခွဲအတည်ပြု4000ကျော်နဲ့သိဆုံးသူက65ဦးရှိခဲ့ပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာဒုက္ခသည်စခန်းနေထဲမှာတော့တက်ခွဲအတည်ပြု130ဦးပဲရှိခဲ့ပြီးသိဆုံးသူကတော့6ဦးရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ပြည်လဲလက်ခံရေးအစီအစဉ်တွေကိုတော့ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကCOVID-19 ကာလခေတ္တဆိုင်ရထားတဲ့အခြေအနေဖြစ်ပါတယ်ရှင်ကျမဆုမမ
VOA American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။သောတာရှင်များရှင်ကျွန်မသင်္ကီထိုက်ပါ။ COVID-19 ကာလအတွင်းနိုင်ငံတွင်းကကုန်စည်သယ်ယူပို့ဆောင်ရေးအချက်အခြာဒေတာတိုင်းမှာအဝေးပြေးကုန်ကားကြီးတွေနဲ့ရင်ကျော်ပိတ်ဆို့နေပါတယ်။ COVID-19 ကင်းရှင်းကြောင်းဆေးစစ်အတည်ပြုချက်ရဖို့ကရင်းနဲ့ချီဆောင်ဆိုင်ချရတဲ့အချိန်မှာဒေတာအသီးသီးရဲ့ကိုနီကိုဟန်နဲ့စောင့်ရွက်နေတဲ့စီမင်းစီကံသစ်တွေကိုမသိကြတဲ့အတွက်လဲခရီးစဉ်အတွက်ကြိုပြီးတော့မပြင်းနိုင်ဖြစ်နေကြပါတယ်။ ဒီသတင်းပတ်အတွက်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်မြန်မာနေဆက်မူးစင်မှာပန်းတိတင်ထားတဲ့ကုန်ကားကအဆင်သင့်ဖြစ်နေပါပြီ။ဒါပေမဲ့ပြီးမာကြီးဘက်ကိုမောင်းလာရမယ့်အချိန်ကိုတိုးတိုးအတွက်တော့ရှေ့ရှောင်မရေရာမှုတွေကမူးစဲ105မိုင်ကနေစပြီးတွေ့ပါပြီ
။ကားကကွာတင်ပြီးသွားပြီ။ကားကကွာတင်ပြီးသွားပြီ။မလက်ခံကြရင်ကားကထွက်လာမှာဆိုတော့ကျွန်တော်တို့ကဆေးရမဆေးရသေးဘူး။9မိုင်ရောက်မှဆေးရမယ်ဆိုတော့ကားကတစ်ခါတန်းအောင်မယ်။ကားတန်းအဲ့မှာ9မိုင်မှာကားကတစ်ခါတန်းအောင်တန်းပြီးလို့ရဇက်ကကောင်းနေဆိုလို့ရှိရင်တော့ရန်ကုန်တခြားရောက်သွားမှာပေါ့နော်ကိုတင်တဲ့ရန်ကုန်ဆိုရန်ကုန်ရောက်သွားမှာမန္တလေးဆိုမန္တလေးရောက်သွားမှာပေါ့ရဇက်မကောင်းဘူးဆိုရင်တော့သူတို့ဒီကကုန်တယ်နေတခါဒိတ်မှုနေတခါစကားပြောအောင်မှာပေါ့
ဟိုဒီ9မိုင်မှာစစ်တော်ရောဘယ်လောက်လောက်စောင့်ရပါသလဲ
ကျွန်တော်တို့အဲ့အဖွဲ့ကြီးကတော့တန်းတဲ့လူတွေကတော့ဒီ3နိုင်လောက်ကဂျူတီရတာတဲ့6နိုင်ခွဲစီကိုအဲ့စစ်တဲ့နေရာကိုမရောက်သေးဘူးတဲ့ကာကြီးကွင်းနေရာကိုအဲ့9မိုင်ကွင်းနေရာကိုမထွက်ရသေးဘူးအဲ့လိုပြောတယ
်ချက်တဲ့မြို့တွေမှာရောပြန်စစ်ဖို့လိုပါသေးလ
ားအမျိုးမျိုးတော့မပြောနေကြတာပဲသူတို့စစ်ခိုင်းတဲ့နေရာထက်ပြမှာပေါ့တိဖိဖို့တဲ့တခါလေးတက်လာတော့သူတို့တိုင်းတစ်ခုပြည်နယ်တစ်ခုအဲ့လိုမျိုးခြားသွားရင်ကအဲ့လိုမျိုးတခါစစ်ရအောင်မယ်ဆိုတဲ့ဟာလဲကြားနေတယ်ကျွန်တော်တို့အခြေရဒီလိုအဲ့လိုသူတို့တွေမူမထုတ်ခင်တော့အခြေရသွားနေတဲ့ကားတွေကတော့ဒီကနေ့တခါစစ်သွားတာ ਨੇ အဲ့သူတို့ဟိုဗန်ဝေးဟိုဗန်ဝေးခေါ်မှာပေါ့ကျွန်တော်တို့ဟိုသားမေမွန်းနန်းလေးဟာအဲ့ဒီမှာတခါစစ်ပြီးရန်ကုန်ရောက်သွားတာတဲ့ရန်ကုန်ထိမစစ်တော့ဘူးအဲ့စစ်ထားတဲ့ဆိုင်ရွက်ပြရင်ရတယ်တဲ့အခုကျွန်တော်တို့ကလည်းသွားတော့အခုတစ်ခေါက်ကသွားမကြည့်ရသေးတော့ဘယ်ဘယ်မျိုးဘယ်တိုင်းမှာတခါထက်စစ်အောင်မလဲဆိုတော့မသိဘူ
းဟုတ်ကဲ့အဲ့တော့ကိုတူးတူးတို့လို့ဒီရင်မောင်းနေရင်ဆွဲနေတဲ့သူတွေကုန်တင်ကားဆွဲနေတဲ့သူတွေဘယ်မျိုးမှာဘာလို့ရမယ်ဒီလိုဟိုစေးစေးရမယ်ဆိုတဲ့သတင်းရောက်တော့ဘလို့ရပါသလဲ
အဲကျွန်တော်တို့ဘလို့မှမရဘူးဒီ Facebook ကပဲကြည့်ပြီးတော့ Facebook ကပဲဒီနည်းနည်းပါးပါးအဲ့လိုမျိုးပေါ့သတင်းတက်တက်ကြားတာပဲကျွန်တော်တို့အဲ့ရှေ့ရသွားနေတဲ့လူတွေကတော့ဟိုကိုနေရာမှာတခါပဲစစ်လိုက်တယ်အဲ့ဒါပြီးရန်ကုန်ရောက်သွားတာပြယုံမဲအဲ့လိုမျိုးမစစ်ရသေးတဲ့ကားသမားကတော့ကားတန်းရတယ်3-4ရက်လောက်ကားတန်းရတယ်ကျွန်တော်ရှေ့ရကားကြီးကတော့အဲ့လိုသတင်းတွေမရခင်ကသူတို့ကဘာစေးစာရွက်စာသားမှာမပါဘဲနဲ့ဆင်းသွားကြတော့အဲ့ဘာပွေးမှာ3ရက်တန်းရတယ်တဲ့ကားကိုတဲ့
ကိုဗစ် -19 ကာလတစ်လျှောက်လုံးမနာသေးပဲတောက်လျှောက်ကားမောက်နေတဲ့ကိုတူးတူးတို့လိုလူတွေကမြို့တိုင်းရွာတိုင်းကယောဂါကာကွယ်ဆန်ရစီမြဲစည်းကမ်းတွေကိုတဆင့်စကားတဆင့်နားနဲ့စုံစမ်းနေရတယ်လို့ပဲအဓိကကတော့လူမှုကွန်ရက် Facebook ကိုအားထားရပါတယ်။စီမြဲစည်းကမ်းတွေကအချိန်နဲ့တပြေးညီအပြောင်းလဲကလည်းရှိပါတယ်COVID-19 တကြော့ပြန်ဖြစ်လာခြင်းကဆလို့ကုန်ကားဆွဲတာရပ်ထားတဲ့မန္တလေးကကိုရွှေသွေးကတော့ကားပြန်ဆွဲဖို့အတွက်စနေနာနေပါတယ်။ဒါပေမဲ့သူလည်းတိတ်တော့ရေရေရရာတည်တည်ချာချာမတည်သေးပါဘူး
။ဟိုရမဲတဲ့မှာပရမောင်းစစ်တာပေါ့။စစ်လိုက်တဲ့ခါကျတော့ကားတွေကဟိုထောက်ခံတာပါမှသွားရမယ်ပိုင်းအခုကြတဲ့ခါကျတော့ဟိုစမ်းသက်တဲ့အရင်းနဲ့လုပ်ပြီးမယ်ဆိုတော့ခုသွားလို့တော့ရနေပြီပေါ့လေ။သွားလို့တော့ရနေပြီမယ်ဆိုပေမဲ့ဘာလို့ကမန္တလေးအထွက်တဲ့လူဆိုလို့ရှိရင်အစားအတော်တို့ဒီဟိုဒေသနာယုံနေမှာလုပ်လို့ရတယ်လို့စစ်လို့ရတယ်ပေါ့သူကပြောထားတာပေါ့နော်ပြောထားတယ်ဆိုမှအခုကုန်တင်ပြီးထွက်မယ်ဆိုလို့ရှိရင်စစ်ဖို့ပေါ့အခုမန္တလေးမှာနားထားတဲ့လူတွေသွားစစ်မယ်ဆိုလို့ရှိရင်သွားမေးတဲ့ခါကျတော့သူကဟိုရန်ကုန်ဆိုရင်ရန်ကုန်မှာချရမယ်ပန်းစာတို့နော်ပန်းစာရဲ့ပြီးကြတဲ့ခါကျသူဒီဂိမ်းဝါရဲ့ပါမသူကစစ်စစ်ပြီမှာပေါ့ဘာလို့လဲဆိုတဲ့ခါကျတော့တဲ့သူတို့ကဟိုပေါ့တချို့ကြာလဲအဲ့လိုမျိုးပဲနဲ့ဒီ free sit ပြတာဆိုတဲ့ခါကျတော့လာပြီးစစ်လို့ပါတဲ့သူကတော့အဲ့လိုပြောတာပဲ
အယောင်းဝယ်အချက်အချာရန်ကုန်ဘရင်နောက်ပွဲရုံဝင်းမှာအခြေစိုက်တဲ့အဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဥကျင်သိန်းကတော့လက်ရှိရန်ကုန်ကကုန်ကားအထက်ကပုံမှန်ထက်3ပုံ2ပုံလောက်ပဲရှိပေမဲ့ကုန်ကားတွေတန်းစီပြီးရင်ကျော်ပိတ်ဆို့နေတာကကိုဗစ် -19 ဆေးစစ်ဖို့စောင့်နေကြရတာကြောင့်ဖြစ်ပြီးနေ့စဉ်ဆေးစစ်တဲ့ပမာဏကလိုအပ်ချက်ရဲ့ဆယ်ရာခိုင်နှုန်းလောက်ပဲရှိတယ်လို့ပြောပါတယ်။ COVID-19 စစ်ဆေးချက်တက်တန်းတူတာကလည်းပြဿနာတစ်ခုလို့ဦးကျင်သိန်းကပြောပါတယ်
။နောက်ပြီးတော့ထုတ်ထားတဲ့ SOP ထဲမှာ82နာရီဆိုတာပါတယ်။82နာရီပေါ့ကျွန်တော်ကုန်တင်ပြီးတော့ဒီမှာဆေးစစ်တဲ့တည်းရက်ကုန်ပါပြီ။အဲဒုတိယတည်းရက်ကနေပြီးတော့တစ်ခါဆက်ပြီ။အဲတော့ဒီမှာလမ်းပေါ်ရောက်ဦးတဲ့ကိုကျွန်တော်တို့ဒီကားကဆေးစစ်တဲ့ကားလေဆေးမစစ်တဲ့ကားကြီးကြားထဲမှာတန်းစီရတော့
။အော်ဒီမှာနေတည့်ရက်လောက်ပုတ်သွားပြီးတော့ဘယ်သူမှအဆင်မပြေဘူး။ဟိုတကယ်လားဖြစ်တင်တာဝါခက်ပဲ။ရန်ကုန်နေပြီးတော့သွားကျင်တဲ့ဒေသကိုပုတ်ကပြီးရင်ဒီရဲ့ဆွတ်ဆွတ်ဆဲမတားတာတန်းကုန်သွားပြီ။အဲနောက်တစ်ခါအဲ့နေရာကိုကုန်ချပြီးတော့ပြန်ထွက်လာရင်အဲ့နေရာပြန်ဆက်လာတယ်။ဒီလိုပဲဖြစ်တင်တာ
။နိုင်ငံတော်မှာကုန်တင်ကားကြီးတွေနေဖြတ်ခွင့်မရပဲ။COVID-19 စစ်ဆေးဖို့တန်းစီစောင့်ဆိုင်နေကြရတာဟာဆိုရင်တချို့ဆိုရင်ရက်နဲ့ချီကြာမြင့်ပါလေတချို့လမ်းတွေမှာဆိုရင်ကားသမားတွေအတွက်ညအိတ်နားခိုဖို့အစားအသောက်ရဖို့ပါအခက်အခဲဖြစ်တာကြောင့်အသင်းအဖွဲ့တွေကစားနပ်ရိက္ခာလိုက်ပြီးတော့ပို့နေရတဲ့အခြေအနေမျိုးတွေလည်းဖြစ်နေပါတယ်ကုန်ကားစားထွက်ဖို့အတွက်ခွင့်ပြုချက်ဖြစ်တဲ့ COVID-19 စစ်ဆေးဖို့ကကျန်းမာရေးဝန်ထမ်းမလုံလောက်သလိုအပြည့်အဝလုံနိုင်စွမ်းလည်းမရှိသေးပါဘူးအဲ့ဒီအခြေအနေမှာ COVID-19 ကင်းရှင်းကြောင်းဆေးစစ်ထောက်ခံချက်တက်တန်းကလည်းတိုးနေပါတယ်ဒါ့အပြင်တချို့ဒေသတွေမှာတော့ COVID-19 ကင်းရှင်းကြောင်းဆေးစစ်ချက်ပါတီဖြစ်စီမပါတီဖြစ်စီကွာရန်တီးဝင်ရမယ်ဆိုတဲ့စည်းကမ်းမျိုးကလည်းရှိနေပြန်ပါတယ်မူဆယ်ကနေပြည်မာကြီးတဲ့ကိုကုန်ကားမောင်းလာမယ်ကိုတိုတိုအတွက်တော့ဘယ်ဒေသမှာမလုပ်ရမလဲဆိုတာတိတိကျကျမသိပါဘူးရောက်တဲ့အရက်မှာစီမင်းစီကံထိမ့်သိမ့်ဆောင်ရွက်သူတွေရဲ့ညွှန်ကြားချက်တွေအတိုင်းဆောင်ရွက်ဖို့ကတော့အဆင်သင့်ရှိနေပါတယ
် VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မဆုမြတ်ပါမှာကိုဗစ်ကရောဂါကြောင့်လူအများစုကရောဂါကူးနိုင်တဲ့နေရာတွေနဲ့ဝေးရာမှာရှောင်နေကြချိန်မှာလက်တွေ့အခြေအနေကိုသိအောင်တင်ပြနေကြရတဲ့သတင်းတောက်တွေကတော့ယောဂပိုးကုနေသူတွေရှိတဲ့နေရာမျိုးစီတကူတကသွားပြီးသတင်းယူကြရပါတယ်။အကြောင်းအရာတစ်ခုကိုစာနဲ့ရှင်းပြနေကြမလို့ပဲပုံမြင်လိုက်တာနဲ့နားလည်သဘောပေါက်သွားအောင်တင်ပြနေကြတဲ့ဓာတ်ပုံသတင်းတောက်တွေဆိုရင်လည်းတန်တရားလူနာအတီးပြုတ်လူနာတွေကိုတီးကြားခွဲထားတဲ့နေရာမျိုးအထီးသွားပြီးတော့ဓာတ်ပုံရိုက်ယူသတင်းတင်ပြနေကြပါတယ်။ကိုယ်တိုင်ယောဂပိုးမကူအောင်အကာအကွယ်တွေဝတ်ဆင်ပြီးဓာတ်ပုံရရတဲ့ new normal အတွေ့အကြုံသစ်တွေကဘလောက်ထူကြပါသလဲရန်ကုန်မြို့ကဓာတ်ပုံသတင်းတောက်ကိုရဲအောင်သူပြောပြတာကိုနားထောင်ကြည့်ရအောင်ပါရှင
် new normal new normal ဆိုတော့တယောက်နဲ့တယောက်တော့မတူနိုင်ဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီဟိုဟာ journalist တယောက်အနေနဲ့ဆိုရင်တော့ကျွန်တော်တို့ပုံမှန်ထပ်ပို့ပြီးတော့ကျွန်တော်တို့ကဟိုပို့ပြီးတော့ဟိုကာကွယ်မှုတွေအများကြီးပို့လောက်ရတယ်ပေါ့နော်။ဘာဖြစ်လို့ကျွန်တော်တို့ကလူအများကြီးနဲ့တွေ့နိုင်နေဆက်ဆက်နိုင်နေလူတွေဖြစ်လာတယ်။ပြီးတော့သတင်းရှိပြီးဟေ့ဆိုကျွန်တော်တို့ထစ်တဲ့သွားရတော့မယ်ဟေ့ဆိုတဲ့အနေအထားမျိုးဆိုတော့ကျွန်တော်တို့ရှိမှပုံမှန်တက်ပို့ပြီးတော့ခီယူဆိုင်နေရတဲ့ဟာမျိုးတွေအများကြီးရှိတော့ပေါ့။ဥပမာအပြင်ကျွန်တော်ကားပေါ်မှာကျွန်တော် PP ဝတ်စုံတွေအပြည့်ထားတာမျိုးတော့လည်းကောင်းဘယ်တော့တော့ mask တို့လက်အိတ်တို့ပေါင်းယူသွားလို့မျိုးတော့လည်းကောင်းကျွန်တော်တို့ဒီကောင်းပြီပါဟန်ချေဦးမြဲချက်ကလေးနဲ့ဆွဲထားလိုက်တယ်ဗျာကျွန်တော်ဆိုရင်အဲ့လိုမျိုးဘယ်ပါလေးပဲရိုက်ရိုက်ဘယ်ပင်နေရာပဲတော်တော်အဲ့လိုမျိုးပေါ့အရင်ကတော့နီးကပ်ရိုက်တဲ့ဟာမျိုးတွေကတော့ကျွန်တော်ဓပုံဆရာတွေတော်တော်များများလောက်ကြတယ်ပေါ့နော်ဘာဖြစ်လို့တော့နီးကပ်ရိုက်မှပို့ပြီးအားရတယ်လို့လည်းခံစားရတယ်ပို့ပြီးတော့ရုပ်ကပို့ပြီးတောက်ဝင်လှုပ်ရှားတယ်လို့လည်းခံစားရတာပေါ့ဒါပေမဲ့ဒီလိုချက်မျိုးကတော့ကျွန်တော်တို့နီးကပ်ရိုက်ဖို့ဆိုတော့တော့ကျွန်တော်တို့အများဆုံးတက်နိုင်တော့ရှောင်းတယ်ဘာဖြစ်လို့ဆိုတော့အတမဲလူတယောက်အတမဲလမ်းပေါ်မှာလူတယောက်သွားနေရောမှာဓပုံရိုက်အောင်ကျွန်တော်တို့နီးကပ်ပြီးတော့သွားပဲ3ပြီခွာတော့မဟုတ်6ပြီခွာလောက်ပြီးဓပုံရိုက်ဖြစ်ကြည့်ဖို့ပဲပို့ပြီးတော့စူးစမ်းလာတာပေါ့နော်အဲအဲ့ဒါတော့ပြောင်းလဲမှုတွေအများကြီးပါပဲ
ကိုလုံးပဲ assignment နေပေါ့နော်အရင်ဒီလို covid မဖြစ်ဘူးဆိုလို့ရှင်တော့လွယ်လွယ်ကူကူတည်တင်းအကြောင်းအရာတစ်ခုပေါ်ရဲဆိုရင်လွယ်လွယ်ကူထားသွားပြီးတော့ဒီတည်တင်းကိုဓာတ်ပုံရိုက်လိုက်တာမျိုးအရင်အချိန်တွေတုန်းကဆိုရင်တော့ဟိုလုပ်လို့ရတယ်လေအခုအချိန်တွေမှာရောအဲ့လိုမျိုးတနေရာကိုသွားမယ်ရရမယ်ဆိုရင်ကိုယ့်အတွက်ကစဉ်းစားစရာဖြစ်လာလားဟာသွားတဲ့ရင်လားဒါလုပ်တဲ့ရင်လားဒီပုံရိုက်တဲ့ရင်လားဆိုရဲစဉ်းစားမှုမျိုးတွေရောဖြစ်လာလားရှင
်အဲ့ဒါကတော့အများကြီးဖြစ်လာတယ်ပေါ့နော်အများကြီးဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဒီ covidကာလာဖြစ်လာတဲ့အချိန်မှာလည်းကျွန်တော်တို့ဒီတည်င်းတော့ဒီအားလုံးကျွန်တော်ထင်ပါတယ်တက်ဆိုင်ရာတည်င်းဌာနအားလုံးကလည်းတက်ဆိုင်နဲ့ဟိုဟာညွှန်ကြားချက်တွေ instruction တွေထွက်မယ်လို့တော့ကျွန်တော်လည်းထင်ပါတယ်ကျွန်တော်တို့ဆိုရင်လည်းထုံးသေးတော့မင်းပေါ့နော်ကျွန်တော်တို့ instruction တွေတဲမှာလည်းပါတယ်ပေါ့ကျွန်တော်တို့မလိုအပ်ဘဲနဲ့အပြင်မထွက်ဘဲနဲ့ရိုက်တဲ့ဟာမျိုးမလုပ်ဖို့တော့ကျွန်တော်တို့ရှင်နေမှာလည်းပါလာတာပေါ့နော်ဟောဆိုလိုတဲ့သဘောမျိုးကအခုချိန်မှာကျွန်တော်တို့ဒီ economic ပုံကျွန်တော်တို့ဒီဘဏ္ဍပိုင်းရိုက်ပြီးသွားပြီဟေ့ဆိုတဲ့အချိန်ကမှညနေပိုင်းမှာဆက်ပြီးတော့ economic ပုံရိုက်တာမျိုးတွေကျွန်တော်တို့မလုပ်တော့ဘူးပေါ့နော်အဲ့တော့တရင်တစ်ခုဖြစ်လိုက်တယ်ဆိုရင်ပဲကျွန်တော်တို့သွားဖို့ဆိုရင်ကျွန်တော်အများကြီးပြန်ပြီးတော့စဉ်းစားရပြီပေါ့နော်ဒီလိုပုံစံမျိုးတွေကျွန်တော်တို့ရှိမှရှိပြီးသားလားတောင်းမို့ဒီတရင်သွားလိုက်တဲ့နေရာမျိုးမှာဒီနေရာမှာဆိုရင်ဟိုကွန်တက်ဖြစ်နိုင်တဲ့လူမျိုးတွေဒါမှမဟုတ်ရင်လည်းလူတွေဘလောက်အများကြီးရှိနိုင်လဲပေါ့လူစုလူတွေအများကြီးများနေတဲ့နေရာမျိုးဆိုတော့သွားဖို့ဆိုရင်ကျွန်တော်တို့တော်တော်လေးစဉ်းစားရပါပြီပေါ့နော် အဲ့လိုဟာမျိုးတွေပေါ့အဲ့လိုမျိုးဆုံးဖြတ်ချက်တွေတော့ရှိလာတာပေါ့
နောက်တစ်ခါကျတော့အခုလိုမျိုးအခြေအနေမှာပေါ့နော်ဒီကိုဗစ်ကြောင့်ဖြစ်လာတဲ့ new normal အခြေအနေမှာကိုလောက်ရတဲ့အလုပ်မှာဟိုစိန်ခေါ်မှုတွေအခက်အခဲတွေရောပိုပြီးရှိလာတယ်ပိုတွေးလာရတယ်လို့ရောပြောလို့ရပါရှင့
် challenge တွေရောတော့အများကြီးပဲပေါ့နော်ဘာဖြစ်လို့လဲဆိုတော့ပထမဆုံးကျွန်တော် PPE ဝတ်ပြီးတော့ကျွန်တော်ဓာတ်ပုံစားရိုက်တဲ့အချိန်မှာကျွန်တော်တော့စိန်ခေါ်မှုတွေအများကြီးရှိလာတယ်ပေါ့အာဘာဖြစ်လို့လဲဆိုတော့ကျွန်တော် PPE ဝတ်လိုက်ပြီးဆိုရင်ကျွန်တော်တို့ဒီ mask လက်ကတ်တဲ့ glass လက်ကတ်တဲ့အကောင်လုံးမှာ face shield လက်ကာလိုက်ပြီးဆိုတဲ့အချိန်မှာဓာတ်ပုံရဲ့ဒါပုံမှန်အပြင်ဒီတိုင်းပဲကျွန်တော်တို့ဟို view finder အချောင်းကြည့်ပြီးရိုက်နေကြအောင်အဲ့တော့အဲ့လိုချိန်မျိုးကြရင်ကျွန်တော် view finder အချောင်းကြည့်ပြီးတော့ရိုက်ဖို့ဆိုတာမဖြစ်နိုင်တော့ဘူးပြီးတော့ဒီကိုယ့်အကိုအပူတွေကPP ကအရန်ပူတယ်လေအဲ့တော့ဟိုဝေထားပြီးတော့နိုင်ဝဲလောက်နေတာနဲ့ကိုယ့်အငွေတွေကပြန်ရပြီးတော့ကိုယ့်ရဲ့ရှေ့ရရှိရတော့လကောင်ဒီ glass တော့လကောင်အဲ့ဒီဟာတွေအကုန်လုံးကဟိုဂျင်ငွေပြန်ရိုက်နေတော့အဲ့ဒီဟာ focus ပြက်ကြီးမပြက်ကြီးရအစားပေါ့နော်ဟိုကိုယ့်ကိုပြန်ပြီးတော့ဟိုရိုက်ရတဲ့ဟာမျိုးတွေလည်းဖြစ်လာတယ်နောက်တစ်ခုကကျတော့ PP ကအရန်ပူတဲ့အတွက်အဲဒီမှာတော့အများသောအားဖြင့်ကျွန်တော်တို့ညနေဆောင်လောက်မှပဲအဲတချို့ကိစ္စတွေကအလုံးလေးရှိတာပေါ့နော်ဥပမာအားဖြင့် suspect case တွေကိုလိုက်ပြီးတော့PPE နဲ့ volunteer တွေကလိုက်ခေါ်တာမျိုးတို့ပြီးဆေးရုံကို ambulance နဲ့လိုက်ပို့တာမျိုးဆိုတော့အများသောအားဖြင့်ညနေပိုင်းလောက်ပဲလုံးဖြစ်တာပေါ့ညနေပိုင်းမှာသွားလိုက်တော့ညပိုင်းညရောက်သွားတော့ညပိုင်းရောက်သွားတော့ခုနပြောသလိုမျိုးပေါ့ဓာတ်ပုံပိုင်းပဲပြောရမယ်ဆိုရင်တော့ခုန PPE ကကိုယ်ကလည်းဝတ်ထားတယ်ကိုယ်ကအရှိရ screen လည်းမမြင်ရဘူးအဲညကညလည်းဖြစ်နေမှောင်လည်းမှောင်နေရေပေါ့အဲ့လိုအခြေမျိုးတွေမှာဓာတ်ပုံရရတယ်ဆိုတော့တော့ new challenge တစ်ခုပါပဲအဲ့လေးတွေကလည်းဟိုကဓာတ်ပုံရရပုံပြောရတာပေါ့နော်အဲ့လိုမျိုးတော့ကြုံရပါတယ်
အဲ့လိုမျိုးပေါ့နော်ဒီ new normal ပုံကြောင့်မို့လို့ကိုယ်အရင်လုံးနေကြအလုပ်တွေမှာရောတက်ရောက်မှုရှိတာတွေတခြားဘာတွေရောရှိသေးလဲထပ်ပြီးတော့ရှိတယ်လို့ပြောလို့ရလဲရှင
်ဒီလိုဖြစ်လာတဲ့အချိန်ကျတော့တာဝန်နဲ့ပို့ပြီးတော့ကျွန်တော်တို့ပူဂီယူဆိုင်ရတာပေါ့နော်ရိုးရိုးတန်းတန်းတင်လိုက်တဲ့နေရာမျိုးတွေကိုဗစ်နဲ့မသက်ဆိုင်တော့နေရာမျိုးတွေဆိုရင်တော့မှပဲကိုတွေကဟိုပို့ပြီးတော့ကာဝယ်မှုတွေလုပ်ရတာပေါ့နော်ဒီ election နဲ့နီးနေတော့တွားပြီးတော့ interview တဲ့သူတွေရှိသွားရင်တော့မှပဲကိုကအော်ကိုစီရရပဲဖြစ်စီသူရှိရပဲဖြစ်စီလုံုံစိတ်ချမှုတစ်ခုခုကိုပေးနိုင်တဲ့ပုံစံမျိုးဖြစ်အောင်ကိုရီးယား mask တို့ face shield တို့လက်အိတ်တို့စသဖြင့်အဲ့ဒါတွေပါဝတ်ပြီးတော့တွားရတာပေါ့နော်ကိုဗစ်နဲ့မသက်ဆိုင်တော့လည်းရိုးရိုးတန်းတန်းပုံမှန်နေ့စဉ် interview တွားရတယ်လို့ပြောလို့ဆိုရင်တော့မှဒီလိုလောက်နေရတယ်ဆိုတော့ကျွန်တော်တို့တပြင်းကိုဗစ်နဲ့သက်ဆိုင်တဲ့နေရာမျိုးတွေတွားရတယ်ဟေ့ဆိုရင်ပို့ပြီးတော့ကျွန်တော်တို့ပူသတိထားရတယ်ပေါ့နော်ဥပမာကော်ရီတင်းစင်တာမျိုးသွားတယ်ဟေ့ဆိုရင်ကော်ရီတင်းစင်တာလူကြီးတွေအဲအဲ့ရာစီမံအုပ်ချုပ်တဲ့ဆရာဝန်ကြီးတွေစသဖြင့်ပေါ့နော်ကျွန်မရဲ့ဝန်ကြီးဌာနကတော့တတ်မှတ်ထားတယ်ဒါမှမဟုတ်ရင်ကော်ရီတင်းစင်တာကတော့တတ်မှတ်ထားတယ် PPE level 2ဆိုရင်ကျွန်တော် PPE level 2ဝေးရတယ်အဲဒါမှမဟုတ်လည်းလုံးဝ full dress ကျွန်တော် PPE အပြည့်စုံဝေးရမယ်ဟေ့ဆိုလဲကျွန်တော် PPE ပြည့်စုံနဲ့ဝင်ပြီးတော့တပ်ပုံရိုက်ရတာပေါ့နော်
ရှန်ကုံမျိုးကဓာတ်ပုံတရင်တော့ကိုရဲအောင်သူဖြစ်ပါတယ်သူအနေနဲ့အိမ်ပြန်ထွက်တဲ့အခါမှာကာယောဂါမကူအောင်လို့ကာကွယ်ဝတ်ဆင်ရတယ်လို့အိမ်ပြန်ရောက်တဲ့အခါမှာလည်းမိသားစုအတွက်စိတ်ချရအောင်လို့တကူရီတန်ရှင်းရေးကိုအရင်လုပ်ပြီးမှမိသားစုကိုနှုတ်ဆက်ရတယ်လို့ပြောပြပါတယ်ကိုဗစ်လူနာတွေရှိတဲ့ဆေးရုံတွေတန်တရားလူနာတွေရှိတဲ့ quarantine center တွေကိုအကြောင်းကိစ္စတစ်ခုခုကြောင့်သွားဖို့လိုလာမယ်ဆိုရင်ကိုသွားမယ့်နေရာမှာဘလို့အကာအကွယ်တွေလုပ်ထားတယ်လဲဆိုတာသိအောင်လုပ်ဖို့နဲ့အဲ့ဒီနေရာတွေကကျန်းမာရေးတာဝန်ရှိသူတွေဝတ်ဆင်ကြတဲ့အကာအကွယ်ဝတ်စုံမျိုးကိုယ်တိုင်လည်းကာကွယ်ဝတ်ဆင်ကြဖို့အရေးကြီးတယ်လို့ဓာတ်ပုံသတင်းတောက်ကိုရဲအောင်သူကအကြံပေးပါတယ်ရှင်ကျမဆုမြတ်ပါပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပြရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောက်သွင်းပါမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ဟေးလေးကရုပ်ရှင်ကားတွေမှာအမြဲပါပြီးတော့လူငယ်တူလို့တရုပ်ဆောင်တွေကမြင်နေကြမလို့အသက်ကိုယ်တော်မှာထည့်မစင်စားမိတဲ့အော်စကာဆုရမင်းသားမက်တင်မွန်တယောက်အခုတော့အသက်50ပြည့်သွားပါပြီ။သူကအမေရိကန်ပြည်အောင်စု Massachusetts ပြည်နယ် Cambridge မြို့မှာ1980ခုနှစ်ကမွေးဖွားတာပါသူနဲ့အထက်တန်းကျောင်းဒူဒူတက်တဲ့တငယ်ချင်းကတော့အခုနာမည်ကျော်ရုပ်ရှင်မင်းသား Ben Affleck ဖြစ်ပြီးတော့ကျောင်းကဝယ်ပြားချက်တွေကိုတော့သူတို့နှစ်ယောက်ဘူးရဲပြီးတော့ထုတ်လုပ်ခဲ့ပါတယ်တဲ့အဲ့နော်အမေရိကန်ကအတော်ဆုံးတက္ကသိုလ်တစ်ခုဖြစ်တဲ့ Harvard တက္ကသိုလ်မှာ3နှစ်ကျော်တက်ခဲ့ပြီးတော့ကျောင်းမပြီးခင်1993ခုနှစ်မှာတော့ကောင်းပွန်ရုပ်ရှင် Geronimo An American Legends ရဲ့ရုပ်ရှင်ကမှပါဝင်သရုပ်ဆောင်မှုအကြောင်းထွက်လိုက်တာပါ2013ခုနှစ်မှာတော့ Harvard တက္ကသိုလ်ကသူ့ကို Harvard Arts Medal အနုပညာထူးချွန်ဆုချီးမြှင့်ခဲ့ပါတယ်
1990ပြည်လွန်နှစ်တွေမှာဟိုတကားဒီတကားဇယံနေရာကနေပါဝင်နေရာက1998ခုနှစ်မှာတော့ The Rainmaker ဆိုတဲ့ရုပ်ရှင်ကနေပထမဆုံးဇာတ်ကားကြီးမှာခေါင်းဆောင်ရိုက်ကူးပြီးတော့အောင်မြင်မှုရခဲ့ပါတယ်။မက်ရှင်မုံကရုပ်ရှင်တွေစရိုက်ပြီးတော့တိတ်မကြခင်မှာလည်းအောင်မြင်မှုကြီးကြီးမားမားလည်းရခဲ့တာဖြစ်ပါတယ်။1998ခုနှစ်မှာ Good Will Hunting ရုပ်ရှင်ကနေသူ့ရဲ့တငယ်ချင်း Ben Affleck နဲ့အတူတူအကယ်မီနဲ့ရွှေကမ္ဘာလုံးအကောင်းဆုံးဇာတ်ရင်းစုတွေရရှိခဲ့ပါတယ်။သူကလှုပ်ရဆိုရထောက်လန်းရေးအရာရှိဟောင်းဂျေဆင်ဘောအနေနဲ့တရုတ်ဆောင်ပြီးတော့ရိုက်ကူးထားတဲ့ဘောရုပ်ရှင်ကားရယ်တွေကတော့လူကြိုက်များပြီးတော့ရုံတင်ဝင်ငွေအထူးအောင်မြင်မှုရတဲ့ရုပ်ရှင်ကားရယ်တွေဖြစ်ပါတယ
်။ I just kind of approached it from the physical end where I did all I trained doing all the things that he would have
done. အခုနောက်ဆုံးမှာ The Last Jewel ဆိုတဲ့ရုပ်ရှင်ကားကိုအားရလမှာရိုက်ကူးနေပါတယ်။ဒီရုပ်ရှင်ရိုက်ကူးချိန်မှာကိုဗစ်ဖြစ်လို့မလာတော့ကလာတော့ကြရက်ထားခဲ့ရပြီးတော့မှပြန်ရိုက်ကူပါတယ်ဒီရုပ်ရှင်ကားထဲမှာသူ့ရဲ့တငယ်ချင်းဖြစ်တဲ့မင်းသား Ben Affleck ပါပါဝင်ထားပါတယ်မက်တီမိုဟာ2019ခုနှစ်မှာလဲ Investors ရုပ်ရှင်ကားနောက်ပြီးတော့2015ခုနှစ်မှာတော့ The Martian ရုပ်ရှင်ဇာတ်ကားတို့အတွက်အကောင်းဆုံးအမျိုးသားတရုတ်ဆောင်နေရာမှာ Oscar ဇာတ်တင်ရွေးခံခဲ့ရတဲ့ဆင်းနဲ့ပါခဲ့ပါတယ်မက်တီမုံကအခုလိုမျိုးအနုပညာလုပ်ငန်းတွေမှာတင်အောင်မြင်တာမဟုတ်ပါဘူးသူကလူသားချင်းစာနာမှုဆိုင်ရာပရဟိတအလုပ်တွေကိုပါတက်တက်ကြွဆောင်ရွက်ရင်းနဲ့လူများရဲ့အာရုံဆိုင်မှုကိုရရှိအောင်လုပ်နိုင်သူဖြစ်ပါတယ
် It desperately needs addressing and it's gotten continually worse and it's going to get continually worse so the sooner we take action the less work we're all going to have to do to fix it
The HUO Africa Foundation အဖွဲ့ကိုတည်ထောင်ထားပါတယ်အဲ့ဒီအဖွဲ့ကအာဖရိကဒေသမှာရေတန့်ရရှိရေးဘလောက်အရေးကြီးလဲဆိုတာကိုလူများကြားမှာအသိပညာပေးမှုတွေလှုပ်ဆောင်တဲ့အဖွဲ့ဖြစ်ပါတယ်အခုတော့သူ့ရဲ့အဖွဲ့က water.org လို့ခေါ်ပြီးတော့တစ်ကမ္ဘာလုံးအတိုင်းအတာနဲ့ရေတန့်နဲ့မိန်းနာစနစ်ကောင်းမွန်အောင်လှုပ်ဆောင်နေပါတယ်သူကအဲ့ဒီအဖွဲ့အပြင်ကမ္ဘာမှာ AIDS ရောဂါတိုက်ဖျက်ရေးနောက်ပြီးတော့ဆင်းရဲနွမ်းပါမှုရှော့ချရေးနောက်ပြီးတော့ကလေးသူငယ်အရေးတွေနဲ့ Feeding America ဆိုတဲ့ American ပြည်ထောင်စုမှာဆင်းရဲလို့အစာဝါးဝါလည်းမစားရသူတွေကိုကူညီတဲ့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်ပါတယ
် We reached our first million people with clean water and sanitation in 2012
သူရဲ့ပုံကူရေးကိုပြောရမယ်ဆိုရင်တော့မက်ဒီမွန်ကရုပ်ရှင်ကားသွားရရင်နဲ့မိုင်မီမျိုးကဘားဆိုင်တစ်ခုမှမထင်မှတ်ဖဲနဲ့တွေ့ခဲ့ရတဲ့လူစီယာနာဘရိုဆိုတဲ့အမျိုးသမီးကိုလက်ထပ်ခဲ့ပြီးတော့အခုဆိုရင်တော့အမျိုးသမီးဘက်ကပါလာတဲ့သမီးတစ်ယောက်နောက်ပြီးတော့သူတို့နှစ်ယောက်ရတဲ့သမီးသုံးယောက်နဲ့စုစုပေါင်းသမီးလေးယောက်နဲ့အတူမိသားစုဘဝမှာလည်းအောင်မြင်ပျော်ရွှင်နေထိုင်သူဖြစ်ပါတယ်ရှင
် Like Kardashians Took my besties to LA Where the girls like to play We put our hoodies on in Philly Where we started acting silly Then we headed out to China Taylor said that's where we find
us The third round of the season Radio ma a pat sin tane la nya ne in ga ma ne a season ni ma thaut lwin pe ni ba le shin ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်
ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်1492ခုနှစ်အောက်တိုဘာလ12ရက်နေ့မှာခရစ်စတိုဖာကိုလံဘတ်ရဲ့ခေါင်းဆောင်မှုနဲ့စပိန်နိုင်ငံကသင်္ဘော3စီးဟာဒီနေ့ဘာဟားမားစ်လို့ခေါ်ကြတဲ့ကျွန်းတစ်ကျွန်းကိုစိုက်ကပ်ခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုမှာနှစ်ဆက်အဲ့ဒီနေ့အထိတ်အမှတ်အဖြစ်ကိုလံဘတ်စ် Day ကိုလံဘတ်ကိုဂုံပြုတဲ့နေ့လို့သတ်မှတ်ထားပါတယ်အစားအစာတွေဒရိစံတွေနဲ့လူတွေပါမကယောဂဗျာတွေပါအပြန်အလှန်စတင်အလဲအလှယ်လုပ်ခဲ့ပြီးကဘာကြီးကိုအပြောင်းလဲကြီးပြောင်းလဲစေခဲ့တဲ့ဒီနေ့ကို Colombian Exchange Colombian အပြန်အလှန်ဖလှယ်တဲ့နေ့အဖြစ်လဲသတ်မှတ်ထားပါတယ်။ဒါကြောင့်မို့သမိုင်းပညာရှင်အများစုက1492ခုနှစ်ဟာခေတ်သစ်သမိုင်းမှာအထူးခြားဆုံးနှစ်လို့သဘောထားကြပါတယ်။1492ခုနှစ်နောက်ပိုင်း1650နဲ့1850ပြည့်နှစ်တွေအကြားကဘာလူဦးရေနှစ်ဆတိုးခဲ့ပါတယ်။လူဦးရေအများအများတိုးလာတဲ့အကြောင်းရင်းတွေတော်များများရှိပေမဲ့စားနပ်ရိက္ခာဖူလုံတဲ့အချက်ကအထူးခြားဆုံးဆိုတာရှင်းပါတယ်စားနပ်ရိက္ခာဖူလုံတဲ့အကြောင်းရင်းတွေထဲမှာဌာနေအမေရိကန်တွေစိုက်ပျိုးတဲ့ပြောင်းအာလူးခရမ်းကျင်သီးမြေပဲပလော့ပီနန်နာနတ်သီးငရုတ်နဲ့ကိုကိုးဆွေတွေဟာအထူးခြားဆုံးပါပဲစင်းရဲတဲ့ဥရောပအလယ်ပိုင်းနဲ့မြောက်ပိုင်းအတွက်အာလူးဟာအရေးပါဆုံးအစားအစာဖြစ်လာပါတယ်အာဖရိကနိုင်ငံတွေမှာလည်း16ရာစုအတွင်းပြောင်းတဲ့ပလော့ပီနန်ကိုစတင်စားသုံးကြပြီး ရိုးရာသီးနှံနေနေရာမှာအစာထိုးပြီးအဓိကထားစားခဲ့ကြပါတယ်။တရုတ်နိုင်ငံကလည်းကမ္ဘာစားနပ်ရိက္ခာအသီးအနှံတွေအထူးသဖြင့်အာလူးပြောင်းနဲ့မြေပဲတွေစတင်ရောင်းဝယ်ခဲ့ပြီးနောက်ပိုင်းတရုတ်နိုင်ငံမှာ1500နဲ့1650ပြည့်နှစ်တွေအကြားလူဦးရေတိုးတက်မှုနှုန်းမြင့်မားလာခဲ့ပါတယ်။18ရာစုကြတော့ကမ္ဘာလူဦးရေရဲ့3ဘုံ2ဘုံကျော်ဟာတရုတ်ပြည်မှာနေထိုင်ကြသူတွေဖြစ်တယ်လို့မှတ်တမ်းတင်ထားပါတယ်။ Colombian Exchange အပြန်အလှန်ဖလှယ်တဲ့အစီအစဉ်ဟာဒီကမ္ဘာလုံးနဲ့ဆက်ဆက်နေပြီးအစားအစာသစ်တွေကိုကမ္ဘာနေရာပေါင်းစုံနဲ့မိတ်ဆက်ပေးနေတာဖြစ်ပါတယ်။1492ခုနှစ်မတိုင်ခင်ကဖလော်ရီဒါပြည်နယ်မှာလိမ္မော်သီးမရှိသလိုအီကွေဒေါနိုင်ငံမှာလည်းငပြောသီးမရှိသေးပဲဟန်ဂရီနိုင်ငံမှာဆိုငရုတ်သီးမပေါ်သေးပါဘူး။အပြန်အလှန်ဖလှယ်နိုင်ခဲ့ကြလို့အီတလီကိုခရမ်းကျင်သည်ကိုလံဘီယာနဲ့အင်ဒိုနီးရှားကိုကော်ဖီအာဖရိကတိုက်ကိုရာဘာပင်ထိုင်းတရုတ်နဲ့အိန္ဒိယကိုငရုတ်သီးနဲ့ဆွစ်ဇာလန်ကိုချောကလက်တွေရောက်သွားခဲ့ကြတာဖြစ်ပါတယ်။သင်္ဘောငယ်၃စီးဘာဟားမားစ်ကျွန်းကိုဆက်ရောက်ခဲ့တာကနေကမ္ဘာသမိုင်းကိုမကြုံစဘူးအပြောင်းလဲကြီးပြောင်းလဲစေခဲ့ပါတယ်။ဒီအဖြစ်ကလူသားတွေရဲ့အနာဂတ်ကိုပုံဖော်ခဲ့ရမှာကမ္ဘာတိုက်အသစ်ကြီးတစ်ခုကိုရှာဖွေတွေ့ရှိခဲ့ရုံနဲ့မဟုတ်ပါဘူး။ကမ္ဘာအစိတ်အပိုင်းအားလုံးအကြားပုံမှန်ဆက်သွယ်နိုင်ကြဖို့ဖြစ်လာသလိုကုံသွယ်ရေးတိုးမြင့်အကြံဉာဏ်တွေဖလဲကုလူဆက်သွယ်ရေးတွေဖန်တီးပြီးနိုင်ငံတွေအကြားယဉ်ကျေးမှုတွေပါအပြန်အလှန်ဖလဲနိုင်ခဲ့ကြလို့ပါပဲကမ္ဘာပြည်သူတွေကမ္ဘာလူပေါင်းအတိုင်းအဝိုင်းတရက်အဖြစ်1492ခုနှစ်မှာအတူတကွစတင်စုစည်းနိုင်ခဲ့ကြတာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်
လာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိရနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VUA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VUA Internet Website စာမျက်နှာ burmese.voanews.com နဲ့ VUA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။
အောက်တိုဘာလ12ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆူမြတ်မွန်ကတလှည့်ပြောပါအောင်မယ်။ American ပြည်တော်စုတရားရုံးချုပ်တရားသူကြီးတဲ့အဖြစ်ခန့်အပ်ဖို့ American သမ္မတရွေးချယ်ထားတဲ့ Amy Coney Barrett ကတရားရုံးတွေဟာအစိုးရမူဝါဒတွေချမှတ်နိုင်ရေးအဆုံးဖြတ်ပေးတဲ့နေရာတွေမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။သူ့ကိုတရားရုံးချုပ်တရားသူကြီးတဲ့အဖြစ်ခန့်အပ်တဲ့မတဲ့ဒီကနေ့အထက်လွှတ်တော်မှာကြားနာမှာဖြစ်ပါတယ်။ကြားနာပွဲမှာပြောကြမဲ့သူ့ရဲ့အဖွဲ့မင်ခွန်းကိုကြိုတင်ထုတ်ပြန်ရမှာအစိုးရမူဝါဒတွေနဲ့အုပ်ချုပ်ရေးဆိုင်ရာအဆုံးဖြတ်တွေကိုပြည်သူတွေကိုတာဝန်ခံထားတဲ့သမ္မတနဲ့လွှတ်တော်တို့ကသာချမှတ်ရမှာဖြစ်ပြီးတော့ဒီလိုဆုံးဖြတ်ချက်မျိုးတရားရုံးတွေကချမှတ်ပေးဖို့အများပြည်သူကမျှော်လင့်မထားတဲ့လို့တရားရုံးတွေကလည်းမစိုးစားသင့်ဘူးလို့យေတာထားပါတယ်။ American သမ္မတရွေးကောက်ပွဲအတွက်အရေးပါတဲ့ Florida ပြည်နယ်ကိုဒီကနေ့သွားရောက်မဲဆွဲစည်းရုံးမယ်လို့သမ္မတ Donald Trump ကပြောပါတယ်။ COVID-19 အတည်ပြုလူနာတယောက်ဖြစ်တဲ့သမ္မတ Trump ကသူအပြည့်အဝနေကောင်းနေကြောင်းနဲ့ယောဂပိုးလုံးဝကင်းရှင်းသွားပြီဖြစ်ကြောင်း Evangelical ဘာသာရေးကောင်းဆောင်တွေနဲ့တနင်္ဂနွေနေ့တုန်းကတယ်လီဖုန်းဆက်သွယ်ပြောကြားစဉ်မှာပြောကြားခဲ့ပါတယ်။2020ခုနှစ်အတွက်စီးပွားရေးဆိုင်ရာ Nobel ဆုကိုလေးလံဈေးကွက်တိုးတက်အောင်လုပ်ခဲ့ကြတဲ့ American စီးပွားရေးပညာရှင်2ယောက်ပူးတွဲရရှိသွားပါတယ်။တရုတ်နိုင်ငံကလူဦးရေ6သန်းကျော်ရှိတဲ့ချင်တောင်းမြို့မှာ9ရက်အတွင်းမြို့လုံးကျွတ် COVID ယောဂဆက်ဆင်းမှုကိုဒီကနေ့စတင်ပြုလုပ်ပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါရဲ့ရှင်။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆူမြတ်မွန်ပါရှင်။
This program has come to you from the Voice of America, Washington.